Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် February 18ရက်နေ့တောက်ချာနေမနေ့ဘက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်။ကျွန်မခင်မြတ်တပါဒီမနေ့ကင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါ။မြန်မာအရေးအမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံကြားရေးဝင်ကြီးတွေဆွေးနွေးကြပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေအတွက်ရိတ်ခါခွဲတန်းကိုရှော့ချဖျက်တောက်တာတွေမလုပ်ကြဖို့အတွက်ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။မိုးပြန်ပူပေါင်းကိစ္စကိုတရုတ်သမ္မတနဲ့စကားပြောမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဂျက်သပရင်းနေ့မှာပဲပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစောမုံကျော
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေပြီးမှာတော့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လင်းသွားမှာပါခင်ဗျာ။
အရင်လောက်တော့ကျွန်တော်တို့ဒီလွတ်လွတ်လပ်လပ်မရှိဘူးပေါ့တော်အခက်အခဲကြားရပြီစပိုက်ကိုကျွန်တော်တို့ဖျက်ရှိတယ်လူတွေရဲ့ပူပေါင်းပေါင်းမှုကလည်းကောင်းတယ
်အာနာသိစစ်ကောင်စီကသခိုင်းတိုင်းထဲမှာစေုပ်ချွေပြဋ္ဌာန်းတာတွေရှိပေမဲ့ပြည်သူတွေရဲ့ဆန္ဒပြလှုပ်ရှားမှုတွေဟာဆက်လက်ပြီးရှင်သန်နေတယ်လို့ပြောဆိုပါတယ်မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတရုတ်မြန်မာနယ်စပ်ကုံတွေအခြေအနေထိုင်းနိုင်ငံရောက်ရွှေပြောင်းအလုတ္တမားတွေနဲ့ဆိုင်တဲ့စီမင်းဥပဒေတွေကိုလိုက်နာဖို့ထိုင်းအာဏာပိုင်ကပြောဆိုလိုက်တဲ့အကြောင်းဒါအပြင်ယူကရိန်းစစ်ပွဲအခြေအနေကိုတင်ပြထားတဲ့သတင်းဆောင်ပါစတာတွေအပြီးမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ချမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးပါမယ်။
ယူကရိန်းနိုင်ငံတလောမှာခြံစပရင်းနစ်ကရုရှားတပ်တွေကမစ်ဆိုင်းတုံးကြီးတွေနဲ့ပစ်ခတ်တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီး9ဦးလောက်ဒဏ်ရာရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားဘက်ကပစ်ခတ်တဲ့မစ်ဆိုင်းတုံးကြီး36ဆင်းနဲ့က16ဆင်းကိုယူကရိန်းလေကြောင်းကာကွယ်ရေးတွေကနေပစ်ချကယ်နိုင်ကြောင်းနဲ့ရုရှားဘက်ကတိုက်ခိုက်မှုတွေဟာအရင်တွေလောက်အောင်မြင်မှုမရှိဘူးလို့လည်းပြောပါတယ်။ရုရှားဘက်ကနေနီးပြူအအစ်စ်ကိုချမှတ်ခဲ့ပြီးတဲ့နောက်အခုလိုတိုက်ခိုက်တာဖြစ်ပြီးထောင်လိုင်းလုပ်ငန်းတွေနဲ့လွဲမတဲ့ပြစ်မှတ်တွေကိုတိုက်ခိုက်နေကြောင်းလဲယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာမက်ကပြောပါတယ်။ယူကရိန်းမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီကအိုလက်စကီဒန်နီလော့ဖ်ကတော့ရုရှားတပ်တွေဟာမိုးပြန်ပူပေါင်းတွေကိုလွှတ်တံပြီးယူကရိန်းလေကြောင်းကာကွယ်ရေးစနစ်တွေထင်အောင်ထင်မှားဖြစ်အောင်လုပ်နေကြတယ်လို့ပြောပါတယ်။ဒါပေမဲ့ယူကရိန်းအရှေ့ပိုင်းကပါလော့ဖ်မြို့လေးမှာတော့ရုရှားတပ်တွေရဲ့ပစ်ခတ်မှုကြောင့်တည်ဆုံးထဏ်ရာရမှုအိုးအိမ်ပျက်စီးမှုတွေရှိနေပါတယ်။ယူကရိန်းအတွက်နော်ဝေးကဒေါ်လာတန်9000တန်းအကူအညီ9နှစ်အတွက်ပေးဖို့အတည်ပြုချိန်မှာပဲအခုလိုရုရှားဘက်ကတိုက်ခိုက်နေတာပါ။အမေရိကန်ကတော့ဂျက်သပရင်းနေမှာပဲပါတီကြီးနှစ်စလုံးကအထက်လွှတ်တော်အမတ်တွေကဥပဒေတရက်ကိုပြတ်ထန်းပစ်လိုက်တာဖြစ်ပြီးတော့ဒီပြတ်ထန်းမှုအရရုရှားအစိုးရအတွက်တိုက်ခိုက်ပေးနေတဲ့ဂျေးဆောက်ဖွဲ့ဝက်နာဂရုကိုအကြမ်းဖက်ဖွဲ့စည်းဖြစ်တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီလင်ကင်ကနေတတ်မှတ်ပေးရမှာဖြစ်ပါတယ
်။မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်တဲ့အဖြစ်ဖင်လန်နဲ့ဆွီဒင်နိုင်ငံနှစ်နိုင်ငံစလုံးကိုအတည်ပြုဖို့အချိန်ကြာရောက်နေပြီလို့မာမေးအဖွဲ့ရဲ့အထွေမှုချုပ်ယန်စတိုလန်ဘတ်ကကြာတာပရင်းနေမှာပြောဆိုလိုက်ပါတယ
်။ For me this just demonstrate that Sweden and Finland
Sweden နဲ့ဖင်လန်နိုင်ငံတွေဟာမူဝါဒတွေကိုတည်ချနားလည်ပြီးအကောင့်အထည်ဖော်နေတာဟာတူရကီကတင်ပြထားတဲ့စိုးရိမ်ပူမှန်မှုတွေကိုအတိအမှတ်ပြုတာပဲဖြစ်ပါတယ်။ဒါကြောင့်လဲကျွန်တော်အနေနဲ့အခုအချိန်ဟာအတိပြုလက်ခံဖို့အချိန်ချပြီလို့ယူဆတာပါ။နောက်တစ်ခုတပ်ပြောချင်တာကတော့တူရကီဘက်ကဆုံးဖြတ်ချက်ပါပဲ။လို့ပြောဆိုသွားတာပါ။ Sweden နဲ့ Finland နေတို့အဖွဲ့ဝင်ဖြစ်ရေးကို NATO အဖွဲ့ဝင်တွေကတူရကီနဲ့ Hungary ကကန့်ကွက်ထားပြီးတူရကီကတော့တနိုင်ငံချင်းစီခွဲပြီးစဉ်းစားမယ်လို့နိုင်ငံခြားရေးဝန်ကြီးချိုရှိုလိုကပြောဆိုပါတယ်။ဒီနှစ်နိုင်ငံကိုလက်ခံရေးဟာ NATO အဖွဲ့ဝင်အားလုံးကသဘောတူမှဖြစ်မှာပါ။မနေ့ကယူကရိန်းကိုရုရှားကကျူးကျော်ပြီးနောက်ပိုင်းမှာဖင်လန်နဲ့ဆွီဒင်နိုင်ငံတွေဟာ NATO အဖွဲ့ဝင်ဖြစ်ဖို့ရှောက်ထားခဲ့ပါတယ်။တူရကီဘက်ကတော့ဆွီဒင်ကိုလက်ခံဖို့ပိုပြီးတွန်းဆုတ်နေတဲ့သဘောမှရှိပါတယ်။တူရကီအစိုးရကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့အဖွဲ့တွေကိုဆွီဒင်အစိုးရဘက်ကကင်တွယ်ပုံဟာပျော်ပြောင်းလွန်းနေတယ်လို့တူရကီဘက်ကဆွဆဲထားပါတယ်။လာမယ့်ဇူလိုင်လမှာကျင်းပမယ့် NATO ထိပ်သီးအစည်းအဝေးမှာအကြမ်းဖက်မှုဆိုင်ရာကိစ္စတွေဟာအဓိကဆွေးနွေးစရာဖြစ်လာနိုင်မယ်လို့ NATO အတွင်းရေးမှူးချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းဖက်ကတူရကီနဲ့ Syria နယ်စပ်ဒေသမှာလှုပ်ခတ်ခဲ့တဲ့တေကျေပျက်စီးမှုကြီးမားတဲ့ငရင်တန်းခံရတဲ့တူရကီနိုင်ငံနဲ့NATO မဟာမိတ်အဖွဲ့ကအတူတသားတဲ့ရည်တည်နေပါတယ်လို့တူရကီနိုင်ငံအန်ကာရာမြို့တော်ကိုရောက်နေတဲ့ NATO အထွေထွေမှုချုပ်ယန်စတိုတန်ဘတ်ကပြောကြားလိုက်ပါတယ်။တူရကီနိုင်ငံခြားရေးဝန်ကြီးမက်ဖလုဖ်ကာဗူဆိုဂလူနဲ့အတူပြုလုပ်တဲ့သ တရင်းစာရှင်းလင်းပွဲမှာပြောလိုက်တာဖြစ်ပြီးတော့နေတိုးဖော်ဖြစ်တဲ့တူရကီနိုင်ငံလိုအပ်ချိန်ဖြစ်တဲ့အတွက်တသားတဲ့ရက်ဒီမှာဖြစ်ကြောင်းပြောတာပါမဟာမိတ်တွေကအခုချိန်မှာတူရကီပြန်လဲတိဆောက်ရင်းနဲ့ငင်းချောင်းဥယျာဉ်ရွှေပြောင်းအောင်သူတွေကိုကူညီပံ့ပိုးဖို့ဦးစားပေးနေတယ်လို့ပြောပါတယ်အထူးသဖြင့်ယာယီနေထိုင်စရာချထားပေးဖို့လုပ်နေပြီးတော့နေတိုးရဲ့မဟာဗျူဟာသုံးလေးချောင်းတည်ယူပို့ဆောင်ရေးကိုတုံပြီးထောင်ပေါင်းများစွာသောယာယီရွက်ဖြင့်တဲတွေကိုတူရကီကိုပို့ပေးမယ်လို့ပြောပါတယ်နယူးယောက်ကုလသမဂ္ဂရုံးချုပ်မှလည်းအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတူရကီရငရင်ဘေးအတွက်နိုင်ငံတကာကလူသားစာနာမှုအကူအညီဒေါ်လာတန်တထောင်ချထားပေးဖို့ကြက်သပရင်းနေမှာပန်ကြားပါတယ်။ဒါဟာလာမယ့်3လကျော်ကာလငရင်တန်တဲ့ဒေသခံ5တပ်သမား2တန်းအတွက်ကယ်ဆယ်ကူညီဖို့ဖြစ်ပါတယ်။ February 6ရက်လှုပ်တဲ့ငရင်နောက်ပိုင်းနောက်ဆက်တွဲငရင်ငယ်ပေါင်းက4,300ကျော်ထပ်လှုပ်တာပါ။နောက်ဒါအခုချိန်ထိငင်းကြောင့်တည်ဆုံးသူက36,000ကျော်ပြီးဒဏ်ရသူ3,000ကျော်ရှိတယ်လို့တူရကီအရေးပေါ်အန္တရာယ်စီမံခန့်ခွဲဌာနကကြေညာပြတင်းနေမှာပြောပါတယ
်။တရုတ်နဲ့အမေရိကန်အကြားတင်းမာမှုတွေဖြစ်စေခဲ့တဲ့တန်တရားရှိပွဲတရုတ်ထောက်လန်းရေးမိုးပြံပူပေါင်းကိစ္စနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကျင်းပင်နဲ့ဆွေးနွေးသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာပြတင်းနေမှာပြောဆိုလိုက်ပါတယ်။ကျွန်တော်တရုတ်သမ္မတရှီကျင်းပင်နဲ့ဆွေးနွေးမယ်လို့ယူရထားပါတယ်။ဒီကိစ္စကိုကျွန်တော်တို့အခြေခံချက်ချဆွေးနွေးနိုင်နိုင်မယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့မိုးပြံပူပေါင်းကိုပြစ်ချခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့တောင်းပန်မှာမဟုတ်ပါဘူးလို့သမ္မတဘိုင်ဒန်ကထောက်လိုင်းမိုးပြံပူပေါင်းနဲ့အမြင်မသိအခြားပြန်တန်းနေတဲ့အရင်3ခုနဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့ရှင်းလင်းတဲ့ပွဲမှာပြောဆိုခဲ့ပါတယ်။မိုးပြံပူပေါင်းအပြင်အာလက်စကာ၊ကနေဒါ၊မီရှိဂန်ပြည်နယ်တွေပေါ်မှာပြီးခဲ့တဲ့ရက်ပိုင်းကပြန်တန်းခဲ့တဲ့အမြင်မသိရင်3စီးကိုလည်းပြစ်ချခဲ့ပါတယ်။ထောက်လိုင်းရေးအတိုင်းအဝိုင်းကတော့ဒီရင်တွေဟာအရက်ဖက်သူတေသနာရင်တွေဖြစ်နိုင်ပြီးတရုတ်ထောက်လိုင်းရေးဒါမှမဟုတ်အခြားနိုင်ငံတစ်ခုခုရဲ့ထောက်လိုင်းရေးကိစ္စတွေနဲ့မသက်ဆိုင်ဘူးလို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ဒီအဖြစ်အပျက်တွေဟာတရုတ်နဲ့အမေရိကန်ကြားတန်တပန်ဆက်ဆံရေးနဲ့စစ်ဖက်ဆိုင်ရာဆက်ဆံရေးတွေကိုဆက်လက်ပွင့်လှစ်ထားဖို့အရေးကြီးတယ်ဆိုတာကိုဖော်ပြလိုက်ပြီးအမေရိကန်အနေနဲ့တရုတ်နဲ့နောက်ထပ်စစ်အေးတိုက်ပွဲအသစ်ကိုလုပ်မှာမဟုတ်ဘူးလို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American Dam ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူတီတို့ဟာအာဆီယံရဲ့မြန်မာရေးဖြည့်ရှင်ဖို့ကြိုးစားတာအပါအဝင်ဒီနှစ် 2023 အတွင်းအင်ဒိုနီးရှားရဲ့အာဆီယံဆိုင်ရာဦးစားပေးဆောင်ရမယ့်ကိစ္စရပ်တွေကိုချက်တပရင်းနေမှာဆွေးနွေးတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Press ကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်အာဆီယံညီနဲ့ဆက်ဆံရေးမှာအင်ဒိုနီးရှားကဌာနကိုယ်စားလှယ်ဖြင့်ဆောင်ရွက်မှုကိုရောအာဆီယံဖွဲ့ကြီးရဲ့ဒီနှစ်အတွက်အလှည့်ကျသဘာပတိဖြစ်တဲ့ဆောင်ရွက်မှုပေါ်ပါအမေရိကန်ပြည်ထောင်စုကထောက်ခံပံ့ပိုးမှာဖြစ်ကြောင်းဝန်ကြီးဘလင်ကထပ်လောင်းအတည်ပြုခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ Indo-Pacific ဒေသတွင်လွတ်လပ်ပွင့်လင်းမှုရှိလာစေပုံဖော်ရမှာအာဆီယံအခမ်းအနားအရေးပါမှုနဲ့ဒေသတွင်လုံခြုံရေးနဲ့ကျယ်ဝစေရေးအတွက်အာဆီယံရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဝန်ကြီးဘလင်ကအထူးပြုပြောကြားခဲ့တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့အာဆီယံအလှည့်ကျအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးတို့မြန်မာရေးအာဆီယံရဲ့ဆောင်ရွက်ချက်တွေဆွေးနွေးနေချိန်မှာပဲအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရတေကူဖိုင်ဇာရာကိုမြန်မာစစ်ကောင်စီရဲ့နျူကလ িয়ার ဆင်ရရုရှားနဲ့လက်တွဲဆောင်ရွက်မှုနဲ့ပတ်သက်ပြီး VOA ကမေးမြန်းရမှာတော့မြန်မာနဲ့ရုရှားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့အတိမ်နဲ့ကိုသိအောင်ပထမဆုံးလုပ်အောင်မှာဖြစ်ကြောင်းပြောကြားပါတယ်။ပထမဆုံးဒီနှစ်နိုင်ငံကြားဘာရီပူးပေါင်းဆောင်ရွက်တဲ့ဆိုတာကိုသိအောင်လုပ်ပြီးမှဒုတိယအချက်အနေနဲ့ဒီပူးပေါင်းဆောင်ရွက်မှုရဲ့ရည်ရွယ်ချက်ကိုသိအောင်လုပ်အောင်မယ်လို့လည်းပြောပါတယ
်။အင်ဒိုနီးရှားအာချေးပြည်နယ်ကိုဂျာတာပရင်းနစ်ကဆက်ရောက်လာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေမှာအစာရေးစာပြလက်ခါအင်အားချိနဲ့နေတဲ့ရိုဟင်ဂျာ82ဦးပါဝင်လာခဲ့ပြီးခရီးလမ်းမှာတည်ဆုံသူတွေရှိခဲ့တယ်လို့အသက်ရှင်ချန်ရဲသူတွေကပြောဆိုပါတယ်။အစာရေးစာပြလက်လို့ပင်လယ်ပြင်မှာလူ2ယောက်3ယောက်လောက်တည်ဆုံခဲ့တယ်လို့မိဘတွေနဲ့အတူလေပေါ်မှာပါလာတဲ့အသက်15နှစ်အရွယ်ရှိုရစ်ဦးတင်ကပြောဆိုပါတယ်။လေဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကနေထွက်ပြေးလာတာလို့ AP သတင်းကဖော်ပြပါတယ်။လေပေါ်မှာအမျိုးသမီး21ယောက်နဲ့ကလေးအယောက်20ပါရှိပြီးဒုက္ခသည်စခန်းတွေမှာအလုအကင်လည်းမရှိအစိမ့်မြင့်ပညာရတ်တွေတင်ကြားဖို့ကလည်းမဖြစ်နိုင်တဲ့အတွက်အခုလိုထွက်ပြေးလာတာလို့လေစီဒုက္ခသည်တွေကပြောဆိုပါတယ်လေနဲ့လိုက်ခွင့်ရောက်ဖို့ပတ်စံပေးခဲ့ရတယ်လို့ရှိုရစ်ဦးတင်ကပြောဆိုပါတယ်ဒါပေမဲ့လည်းလေမောင်းသူမာလေမှုကလေကိုစွန့်ခွာထွက်ပြေးသွားခဲ့တယ်လို့ဦးတင်ကပြောဆိုပါတယ် ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကထွက်ပြေးလာကြသူတွေဟာမွတ်စလင်အများစုနေထိုင်တဲ့မလေးရှားကိုဥတီထွက်ပြေးလာခဲ့ပေမဲ့အင်ဒိုနီးရှားဘက်မှာတောင်းတင်လေးရှိပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေးနေတဲ့စားနပ်ရိက္ခာအကူအညီကိုဖျက်တောက်လိုက်မယ်ဆိုရင်ကြီးမားတဲ့ကပ်ဘေးကျုံလာရနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပြီးတော့WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ရိုဟင်ဂျာဒုက္ခသည်ဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအတွက်အလှူငွေတွေထောက်ပံ့ပေးဖို့အရေးပေါ်ပန်ကြားလိုက်ပါတယ်။WFP ကရွန်ဂျာဒုက္ခသည်တွေကိုပေးနေတဲ့စားနပ်ရိက္ခာခွဲရန်ကိုမတ်လထဲမှာ18ရာခိုင်နှုန်းလျှော့ချဖို့လုပ်နေကြောင်းနဲ့တကယ်လို့ April မှာနောက်ထပ်ချထားဖို့ပေးတဲ့ရန်မွေမရဘူးဆိုရင်ဒီတဲ့ထပ်လျှော့ချဖြတ်တောက်ရမယ်လို့သတိပေးပါတယ်။ဒီလိုရိက္ခာခွဲရန်ဖြတ်တောက်မှုမလုပ်ရအောင်ရန်မွေဒေါ်လာ125သန်းချထားပေးဖို့ပန်ကြားတာဖြစ်ပါတယ်။အခုလိုရိက္ခာဖြတ်တောက်ဖို့စီစဉ်ရတာဟာရွန်ဂျာဒုက္ခသည်တွေအခြေခံလောအချက်ကိုဖြည့်ရှင်းပေးနိုင်ဖို့ရထားတဲ့ရန်မွေကိုနိုင်ငံတကာအတိုင်းအဝန်းကမဖြစ်ပေးနဲ့ပေးနိုင်တာကြောင့်ဖြစ်ကြောင်းမြန်မာနိုင်ငံလူခွင့်ဆန်အထူးကိုယ်စားလှယ် Thomas Andrews နဲ့စာနယ်ရိက္ခာရပိုင်ခွင့်ဆန်အထူးကိုယ်စားလှယ် Michael Fakhakiro ကပြောကြားလိုက်တာဖြစ်ပါတယ
်။ New Zealand ဝန်ကြီးချုပ် Chris Hemkin ဟာ Cyclone Montine Gabrielle ကြောင့်နောက်ထပ်လူတွေသေဆုံးနိုင်ခြေရှိတဲ့အတွက်ကြိုးစင်ပြင်ဆင်ထားကြဖို့ New Zealand နိုင်ငံသားတွေကိုတောက်ချနေတော့ကတတိပေးပြောဆိုလိုက်ပါတယ်။
Tragically, police confirmed that the number of fatalities caused by the cyclone.
Cyclone Montine ဒီကောင်တည်ဆုံးသူအရေးအတွက်ဟာလက်ရှိမှာ5ဦးရှိတယ်လို့ရဲတပ်ဖွဲ့ကအတည်ပြုထားပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ကအထူးစိုးရိမ်မှုတွေရှိနေသေးတယ်လို့နောက်ထပ်တည်ဆုံးနိုင်သူတွေရှိနေသေးတဲ့အတွက်ပြင်ဆင်ထားကြဖို့လိုတယ်လို့ဝန်ကြီးချုပ် Hipkin ကပြောဆိုခဲ့တာဖြစ်ပါတယ်။ New Zealand မြောက်ပိုင်းမှာ Cyclone Montine တိုက်ခိုက်ခဲ့တာ3ရက်ကျော်ရှိပြီဖြစ်ပေမဲ့အချို့ Montine တိုင်ခံရသူတွေကိုစီးရင်ကောက်ယူလို့မရသေးချိန်မှာအခုလိုတတိပေးချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမုံတိုင်းကြောင့်ပျက်စီးသွားတဲ့ဒါတွေကိုရှင်းလင်းပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလည်းဆောင်ရွက်လျက်ရှိပါတယ်။သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်။သောက်ကြနေမနေ့ဘက် VOA ရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့နိုင်ငံတကာစောင်းပါတွေမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပါအောင်မယ်ပထမအဦးဆုံးအနေနဲ့ကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသကိုယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေကအလင်းအမြန်တိုးမြင့်ခြားထားကြရမှာရုရှားတပ်ဖွဲ့တွေကတော့တိုက်ပွဲတွေလာနေချီပြင်းထန်နေတဲ့ဘတ်မုတ်မြို့ကိုဝိုင်းထားနိုင်မဲ့အလားအလာရှိနေပါတယ်ယူကရိန်းရှေ့တန်းစစ်မျက်နှာကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက်ဟေတာမဒုအဲ့ဒီဒေသကနေသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြမှာပါ
တိုက်ပွဲတွေပြင်းထန်နေတဲ့ဘာမော့ခ်ပြို့မှာကြံရှိနေတဲ့သူတွေဟာလက်နက်ကြီးထိမှန်လို့သေခဲ့သူတွေတဲကတယောက်မဟုတ်တယောက်ကိုတိကြပါတယ်မြို့ကန်အများအပြားကတော့ထွက်ပြေးကုန်တာကြားနေပါပြီအဲ့ဒီမြို့ဟာယူကရိန်းစစ်ပွဲရဲ့ဗိုလ်ချက်မှဖြစ်ပြီးရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကအပြင်းအထန်တိုက်ခိုက်နေကြတာလက်အတော်ကြာမြင့်နေကြပါပြီယူကရိန်းတွေအတွက်တော့ခုခံစစ်ရဲ့တင်ဂေတာအဖြစ်အဲ့ဒီမြို့ကိုဂုံသိက္ခာအရာဆက်လက်ထိန်းသိမ်းထားရပါတယ်ရုရှားတွေအတွက်ကတော့အဲ့ဒီမြို့ကိုသိမ်းပိုက်နိုင်ရင်အနီးအနားကတခြားအဓိကမြို့ကြီးတွေဖြစ်ကြတဲ့ Klemmerstone နဲ့ Slobian တို့ကိုဆက်လက်တိုက်ခိုက်သိမ်းယူဖို့အတွက်ကြီးမားတဲ့ခြေလှမ်းတစ်လမ်းဖြစ်ပါတယ်။ VOA ကနေဘမ်းမမြို့ဈေးတဲကိုပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကဗီဒီယိုရိုက်ကူးခဲ့စဉ်ကရုရှားတပ်ဖွဲ့တွေဟာမြို့အနီးကိုလင်းလင်းမြန်းမြန်းရောက်ရှိခဲ့တဲ့အခြေအနေရှိပုံမရသေးပါဘူး။အဲ့ဒီအချိန်ကတော့အခုတွေ့မြင်ရတဲ့လူနာတင်ယင်ကိုလက်နက်ကြီးထိမှန်ပောက်ကွဲမှုမဖြစ်သေးခင်အချိန်ဖြစ်ပါတယ်။အဲ့ဒီလူနာတင်ယင်ထိမှန်ခဲ့တဲ့အတွက်ကြောင့်အရတားလူနာတွေနဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေဒဏ်ရာရှိခဲ့ကြပြီးအမေရိကန်ဆေးမှုပစ်ရစ်ဟာလည်းသေဆုံးခဲ့ပါတယ်။အခုလိုလက်နက်ကြီးပစ်ခတ်တန်းတွေအဆက်မပြတ်ကြားနေရတဲ့အခြေအနေတွေအောက်မှာဒေသခံတွေကတော့သူတို့မှအရာအလုံးဆုံးရှုံးသွားပြီလို့ပြောပါတယ
်။Меня разбили магазины.
جماعه မှာကိုပိုင်ဈေးဆိုင်ရှိပါတယ်။ဒါပေမဲ့အားလုံးပျက်စီးသွားပါပြီ။ جماعه အိမ်ကဆိုအကြီးကြီးပါပဲ။ဒါပေမဲ့ဒါလည်းပဲဘုံတံချောင်းပျက်စီးခဲ့ပါပြီ။အဲ့ဒီလိုအခြေအနေတွေအောက်မှာ جماعه တို့အသက်ရှင်နေကြရပါတယ်။မကြောက်ပါနဲ့အခုလိုဘုံကျဲတိုက်ခိုက်နေကြတာတွေကြားမြင်နေရတာတွေကအသေးအဖွဲပဲရှိပါတယ်။
ဘာမောက်မြို့မှာဆိုရင်လူထောင်ကနန်းလောက်ပဲကျန်ရှိနေကြတော့ပြီးအများစုကဆောင်းရာသီအေးဒံအောက်မှာအပူပေးစနစ်မရှိလျှက်စင်မီမရှိဒါမှမဟုတ်ရေပေးဝေးစနစ်တွေလည်းမရှိကြတော့ပါဘူးအဲ့ဒီအတွက်ခိုးလုံရေးစခန်းတစ်ခုအနီးမှာယူကရိန်းတွေနဲ့နိုင်ငံခြားအကူအညီပေးရေးသမားတွေကအစားအစာတွေရေနဲ့ရေနွေးတွေကိုဝေငှပေးနေကြပါတယ်အဲ့ဒီလိုလူအများစုဝေးကြတဲ့ကုညီကယ်ဆယ်ရေးစခန်းတွေမှာလာရောက်နေထိုင်ကြတာဟာတိုက်ခိုက်မှုတွေအကြာအထီးကျန်နေထိုင်ရတဲ့အခြေအနေတွေကနေသက်သာရာရှိစေတယ်လို့ဒေသခံတွေကပြောပါတယ်ပျက်စီးကုန်တဲ့မိန်းလာစနစ်ကြောင့်ဒေသခံတွေမှာယောဂါဖြစ်ပွားနှုန်းတွေမြင့်တက်လာတဲ့အတွက်ကုညီကယ်ဆယ်ရေးသမားတွေမှာရေချိုးနိုင်တဲ့နေရာတွေကိုတည်ဆောက်ဖို့ကြိုးစားနေကြတယ်လို့အကူအညီပေးနေကြသူတွေကပြောပါတယ
်ကျွန်တော်ဇမီလေးမေး
ကျွန်တော်အနေနဲ့အမျိုးသမီးတယောက်ကိုဘယ်အချိန်ကနောက်ဆုံးအနေနဲ့ရေချိုးခဲ့တယ်လဲလို့မေးကြည့်တော့သူမကပြီးခဲ့တဲ့2လလောက်ကပဲသူ့အနေနဲ့ခြေပဲဆေးခဲ့ရသေးတယ်လို့ပြန်ဖြေပါဗျ။အဲ
့ဒီလိုရုရှားတပ်ဖွဲ့တွေနဲ့ယူကရိန်းတပ်ဖွဲ့တွေကနယ်မြေထိန်းချုပ်ရေးတိုက်ခိုက်နေကြတဲ့အတွက်အနီးအနားမြို့ပြနဲ့ကျေးရွာတွေကဒေသခံတွေအားလုံးဟာသူတို့ရဲ့နေအိမ်တွေကိုလုံးဝစွန့်ပစ်ထွက်ပြေးကုန်ကြရပါတယ်။အလားတူလက်အတော်ကြာလက်နေကြီးပစ်ကတ်တာခံနေရတဲ့ဗမောက်မျိုးကကြာရှိနေကြတဲ့သူတွေကလည်းရုရှားတပ်ဖွဲ့တွေနီးလာတဲ့အတွက်ကြောင့်အခုဆိုရင်မျိုးကနေထွက်ခွာဖို့ပြင်ဆင်နေကြပါပြီ
။ဒါကတော့ယူကရိန်းစစ်ပွဲရဲ့ရှေ့တန်းဒေသတွေကအခြေအနေတွေကိုကိုခင်မောင်စိုးမင်းပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့မြန်မာနိုင်ငံဘက်ကအခြေအနေတွေကိုတင်ပြပါအောင်မယ်။စကိုင်းတိုင်းတဲကမြို့နယ်တွေမှာစစ်ကောင်စီရဲ့စီးရေလှုပ်ရှားမှုပိုများလာပေမဲ့စစ်အာဏာဆန့်ကျင်တဲ့လူထုတပိတ်တွေကတော့ဆက်ပြီးရှိနေပါတယ်။လူထုတပိတ်ဖော်ဆောင်သူတွေဟာအရင်ကထက်စိန်ခေါ်မှုတွေကြားကနေလှုပ်ဆောင်လာရတယ်လို့ပါဝင်သူဒေသခံတွေဟာလည်းအိုးမဲ့အိမ်မဲ့အခြေအနေကနေဒီတပိတ်မှာပါဝင်နေရတာဖြစ်ပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုမတ်မြသစင်အောင်ကပြောပြပေးမှာပါ
။စကိုင်းတိုင်းထဲမှာစေအုပ်ချုပ်ရေးအာဏာထုတ်ပြန်ထားတဲ့မြို့နယ်၁၁ခုရှိပါတယ်။ဒီလိုအုပ်ချုပ်ရေးတတ်မှတ်ပြီးတဲ့နောက်စစ်ကောင်စီဘက်ကစီးရေးလှုပ်ရှားမှုပုံများလာတယ်လို့နေမင်းရှင်းလင်းတာတွေလည်းအရင်ထက်ပိုလှုပ်ဆောင်လာတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုအခြေအနေတွေမတည်ငြိမ်တဲ့ကြားမှာလူထုတပိတ်ကလည်းဆက်ပြီးတော့ရှိနေတာပါလူထုတပိတ်ဖော်ဆောင်မှုအရင်ကထက်ဆိုင်ရင်စိန်ခေါ်မှုတွေပိုရှိလာပြီးမြဲလူထုပါဝင်မှုအားကောင်းလာတယ်လို့ရင်းမပင်စလင်းကြီးကြေးရွာဘောင်းဆောင်လူထုတပိတ်ဦးဆောင်သူကိုလွမ်းသူကပြောပါတယ
်အရင်တော့ကျွန်တော်တို့ဒီလွတ်လပ်တော့မရှိဘူးပေါ့သို့တော်အခက်ခဲကြရတယ်ပဲစိုက်ကိုကျွန်တော်တို့ဖျက်ရှိတယ်ဒီနေရာမှာတော့ကျွန်တော်တို့လူလူရဲ့ပူပေါင်းပေါင်းမှုကလည်းကောင်းတယ်ဆိုတော့ကျွန်တော်ကသူတို့မရှိတော့ထုတ်တယ်ဆိုပေမဲ့လည်းကျွန်တော်တို့မြေပြင်ခြေလီမှာတော့သူတို့စကန်ရှိတဲ့နေရာတွေလောက်ပဲသူတို့ရှိပြီးတော့တကယ်တကယ်အပြင်ထွက်မယ်ဆိုတော့မှစိတ်ကြောင်းထိုးတဲ့ပုံစံမျိုးပဲလုပ်တယ်စိတ်ခေါ်ချက်ကတော့ခဏရှင်သူကမှလျှော့ထုတ်ပြီးတဲ့နောက်ပိုင်းမှာပုံပေါ်ပြီးတော့စိတ်ကြောင်းထိုးတာတွေနေစဉ်ရက်ဆက်ရှိတဲ့နေမြေရှင်းလင်းတာတွေရှိတယ်သူတို့စကန်ပတ်ချလဲနေတော့နေချက်တာတွေကျွန်တော်တို့ကြုံလာရတယ်အာကျွန်တော်တို့အတွက်စိန်ခေါ်မှုဖြစ်တယ်ဗောနော်နောက်တစ်ချက်ကခုနအခုချိန်မှာဖန်ခံမယ်ဆိုရင်ကျွန်တော်တို့ဒီသကိုင်းဒေတာကြီးအနေနဲ့ဆိုလို့ရှိရင်အဲ့မှာသူဒီတိုင်းမှုကိုရိုင်းစစ်ခုံရုံကနေစစ်ဆေးမယ်ဆိုရင်အရာရှိတယ်ဗောဗျာအဲ့လိုမျိုးပါ
တော်နိုင်အင်အားစုတွေအားကောင်းတဲ့သကိုင်းတိုင်းထဲမှာလူထုတပိတ်နေစဉ်ရှိသလိုစစ်ကောင်စီတပ်ဖွဲ့နဲ့ကာကွယ်ရေးအဖွဲ့တွေကြားကအပြန့်အလန့်ပစ်ခတ်တာတွေနေမြင်ရှင်းလင်းခံရတာတွေလည်းဆက်ပြီးတော့ရှိပါတယ်နေစရာအိမ်မရှိလို့တော်ရဲနဲ့ဘုံကြီးကျောင်းတွေမှာဖြစ်တယ်လို့နေနေရတဲ့ဒေသခံတွေဟာလူလူတပိတ်မှာအခက်ခဲကြားကနေပါဝင်နေကြတာလို့ကိုလွန်းသူကပြောပါတယ်
။သူကတော့ဟိုနေပြာမရှိပေမဲ့ကြားလဲသူရှိတဲ့နေရာပေါ့ဗျာ။တော်တယ်လို့ຢာတယ်လို့အဆက်ရှိတဲ့အစင်တဲ့နေရာမှာနေတဲ့တူရင်းမို့နောက်ဆုံးဖြင့်ဒီစူမျိုးနီးစက်တော်တဲ့ဒီမှာကိုကတ်နေပြီးတော့မှသူတို့နိုင်တဲ့တော်လဲကိုဆက်ဆင်းနေတော့ပေါ့။တပိတ်တိုင်ကိုဆက်ဆင်းနေကြတာပါ။အဲ့လိုပဲကျွန်တော်တို့ဒီနေပြင်ချင်းနေရာတော့ရှိပါတယ်ခင်ဗျာ။ဟုတ်
နေတိုင်းစားတော့ရည်နေစဉ်ခဲကြုံနေရတဲ့ဒေသခံတွေဟာအခုနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေရွာတွေဝင်ရောက်ရှာဖွေတာနေမြေရှင်းလင်းတာတွေခက်ဆိတ်ဆိတ်လှုပ်ဆောင်လာနေလို့ဖမ်းဆီးခေါ်ဆောင်ခံရမယ့်အရေးကိုလည်းထပ်ပြီးတော့ပူပင်နေကြတယ်လို့သကိုင်းတိုင်းထဲမှာကူညီပေးနေသူတူကပြောပါတယ်
။ဒီနေရာမှာတော့ဒီကြောဆက်တဲ့နေရာမှာတော့ဖုန်းကြောင်းမှာတော့အဲ့လိုမျိုးတွေအစုနေရတယ်ရှိတယ်။တချို့ကလည်းအိမ်တွေပြန်မဆောင်နိုင်ကြဘူးပေါ့နော်။ဒီကြောင်းလာရင်လည်းတခါပြေးရပြန်ရောအဲ့လိုမျိုးတွေပေါ့နော်သူတို့မှဒီတိုင်းဘယ်လိုမှလည်းဒီဒီနေနေရတယ်ဆိုမရှိဘူးပေါ့နော်သူတို့ရှိရလေးထုတ်လေးဆိုရင်ပြေးကြတာပေါ့ကောနော်ကိုကရန်တန်ပြတဲ့ဟာဒီတော့အဲသူတို့ကကြမာနေအိမ်ပေါ်ကြမာနေသူတို့ရှိရနေရတယ်ကြမာနေအဲ့ဟာတွေပဲစိုးရင်ရတယ်နောက်ပြီးတော့စိတ်ကြောင်းဝင်လာရင်တော့လူတွေဟိုဆိုချောဆွဲသလိုလာပေါ်တာဆွဲသလိုပုံစံမျိုးပေါ့နော်လမ်းပြခေါ်သလိုပဲအဲ့လိုမျိုးတွေလောက်ခံမှာပေါ့နော်အဲ့ဟာတွေတော့သူတို့စိုးရင်ရတယ
်စကိုင်းတိုင်းထဲမှာအင်းတော်ဗမောက်ကောလင်းပင်လေဘူးမြောင်စလင်းကြီးပလဲရေးမပင်ခင်ဦးဒဇယ်နဲ့ရေဦးမြို့နယ်တို့ကို စီယုချူရီအာနာထုတ်ပြန်ထားပါတယ်အဲ့ဒီမျိုးနယ်တွေမှာညမထွက်ရအမိန်နဲ့လူစီတန်းလှည့်လေတာတွေမလုပ်ဖို့သတိပေးတားမြစ်ထားပေမဲ့အာနာရှင်စန့်ကျင်ရေးလူထုတပိတ်ကလည်းအင်အားကောင်းကောင်းနဲ့ဆက်ပြီးတော့ရှိနေပါတယ်ရှင်
ဒါကတော့ဆရာနာရှင်စန့်ကျင်ရေးလူထုစန္ဒပြပွဲတွေဆက်လက်ရှင်သန်နေတဲ့အကြောင်းသတင်းပေးပို့ထားတာကိုမမ်းမြသတင်းအောင်ပြောပြသွားတာပါဆက်လက်ပြီးတော့တရုတ်မြန်မာကုန်သွယ်ရေးအကြောင်းပြောပြပါအောင်မယ်တရုတ်ရဲ့သွင်းကုန်လှုပ်ရှားချက်ကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်မှုဟာ2022ဘတ်ဂျက်ကစတဲ့ဧပြီလကနေအခု February လအထိ10လအတွင်းမှာ American Dollar 1 Billion ကျော်ရှိလာတယ်လို့မြန်မာကုန်သွယ်ရေးဌာနစီးရင်တွေမှာဖော်ပြပါတယ်ဒါဟာပြီးခဲ့တဲ့နှစ်ကာလကထက်တန်း400လောက်ကုန်သွယ်မှုတက်လာတာဖြစ်ပါတယ်။မနေ့ကအွန်လိုင်းကထုတ်တဲ့နှစ်နိုင်ငံကုန်သွယ်ရေးဆိုင်ရာအစည်းအဝေးမှာအွန်လိုင်းကပြုလုပ်ခဲ့တဲ့နှစ်နိုင်ငံကုန်သွယ်ရေးဆိုင်ရာအစည်းအဝေးမှာလည်းနှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေပိုပြီးတိုးမြင့်မှုဆွေးနွေးတယ်လို့မြန်မာဘက်ကထုတ်ပြန်ပါတယ်။ဒီထောင်ရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြမှာပါ
။မြန်မာတရုတ်ကုန်သွယ်မှုတန်ဖိုးဟာ2020ခုနှစ်ကာလတွေကိုမမှီသေးပေမဲ့မြန်မာစစ်တပ်အာဏာသိမ်းစကာလထက်စာရင်ကင်းကနန်တံမိုးရအနှဲငယ်ပြန်တက်လာတယ်လို့ကုန်သွယ်တွေကပြောပါတယ်။တရုတ်ကနယ်စပ်ဂိတ်တွေကိုပြန်ဖွင့်ပေးတာ၊ကိုဗစ်အဓာအဆီးတွေကိုလျှော့ချလိုက်တာ၊တွင်းကုန်လိုအပ်လာတာစတဲ့အကြောင်းရင်းတွေကြောင့်နယ်စပ်ကုန်သွယ်ရေးပြန်တက်လာတာပါ။အထူးသဖြင့်မူဆယ်နယ်စပ်ဂိတ်၊ချင်းရွှေဟော်နယ်စပ်ဂိတ်တွေကနေစံ၊ပြောင်း၊ကြံ၊ပဲမျိုးစုံနဲ့တခြားစိုက်ပျိုးရေးထွက်ကုန်တွေ၊ရေထွက်ကုန်တွေကိုတရုတ်ဘက်ကပြန်ဝယ်လာတာဖြစ်ပါတယ်။စံနဲ့ပဲမျိုးစုံကိုတရုတ်ကဦးစားပေးပြီးဝယ်ယူလာတဲ့အတွက်ပြည်တွင်းမှာလည်းအဲ့ဒီကုန်စည်နှုန်းတွေအဆမတန်တက်လာပါဗျ။တရုတ်ကုန်သည်တွေကကမ်းလှမ်းတဲ့ဈေးကြောင့်စပားဈေးကမကြုံစဘူးတင်းတရာကိုကျက်16သိန်းအထက်ကိုရောက်လာခဲ့ပါဗျ။တရုတ်ဝယ်လိုအားတက်လာပေမဲ့လည်းမြန်မာဘက်မှာတော့တီးနှံမျိုးစုံကအထွန်းနှုန်းကျနေကြောင်းပဲကုန်သည်အသင်းကကုန်သည်တဦးက VOA ကိုပြောပါဗျ။စီးရေးပဋိပက္ခတွေကြောင့်လည်းဈေးကွက်ထဲကိုရောက်တင်တဲ့လောက်မရောက်လာကြောင်းသူကပြောပါဗျ။
ကျွဲလို့တက်တာဗျဟုတ်တယ်မလားကျွန်တော်ကအဆောင်းပါတော့ကြာတရုတ်ပေါက်ဖွင့်လိုက်တဲ့အတွက်ဗမေဥစ္စာပြောရင်တော့ရှင်းတယ်ဒီလိုခုန်တက်သွားတရုတ်ပေါက်ဖြစ်တဲ့အတွက်နံပါတ်1နံပါတ်2ကပါလေဆိုတော့ဆွမ်းလုံးကြီးကဆွမ်းလုံးကြီးကဆွမ်းလုံးကမနစ်ကဆက်၃ပုံပုံရင်တပုံပဲမန်းလေးကွက်တယ်လို့ရောက်တယ်ကြာရောင်းတော့လည်းဝင်လူအားမျှမလာတော့တရုတ်ရဲ့မျိုးကလေးကလုံးကြီးကြီးဆဲ့ဝင်ကမှုရှိလို့ကြာသူကခရရက၃သိန်းလေးကျော်ကျော်၄သိန်းလေးကျော်ကျော်ကြာဒီလိုမျိုးလိုလိုချင်လာရည်ရွယ်ချက်တွေဖြာပြီးတော့အဲ့လိုသဘောမျိုးသတ်မှတ်တဲ့အတွက်ခင်ဗျားတို့အဲ့စမ်းစကွဲရတယ်အဲ့လိုပဲ
မပယ်ပဲဒီစိန်ပဲစင်းကုန်အားလုံးဈေးတက်နေပြီးတံတန်းကိုကျက်18သိန်းကနေသိန်း20အထိပေါက်ခဲ့ပါတယ်အလားတူပြောင်းတဲ့ကြံကိုလည်းတရုတ်ကအများပြဝယ်နေပါတယ်ချင်းရွှေဟော်နယ်စပ်ဂိတ်ကနေတရက်ကိုကြံကားအစီ300ကျော်400လောက်တရုတ်ထဲကိုဝင်နေတာပါပြီးခဲ့တဲ့နှစ်လအတွင်းမှာတရုတ်ကိုကြံတင်ပို့တာကနေမြန်မာဘက်ကအမေရိကန်ဒေါ်လာ3.2 တန်ရရှိခဲ့ပါတယ်အခုနှစ်ထဲမှာကြံတန်ချိန်3,600လောက်ကိုတင်ပို့ဖို့ရည်ရွယ်ထားကြောင်းလဲကြံကုန်သည်အသင်းဘက်ကပြောပါတယ်မြန်မာဘက်မှာတော့တရုတ်ဘက်ကယူကျင်သလောက်မရနိုင်ပဲအထွက်နည်းနေတဲ့အကြောင်းတရုတ်နယ်စပ်ကကြံကုန်သည်တဦးကပြောပါတယ
်ကျန်ကတော့ယူပါတိုင်းနဲ့တင်တောင်ပြေးစိတ်မထွက်ကြဘောနော်ထွက်ကြဦးကအစ်မောက်သူ့နယ်နဲ့တော့ဒီဥစ္စာတွေကလည်းမကောင်းတော့ဘူးဆိုတော့လေအစ်တော်မထွက်ကြဘူးသူတို့ယူလာတော့မချုံးပေါ့ရှင်နော်သူထွက်လိုက်နေသေးချုံးပေါ့
တရုတ်မြန်မာအလုံးစုံကုန်သွယ်မှုပမာဏဟာ2019-2020ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာ12ဘီလီယံကျော်ခဲ့တယ်လို့မြန်မာကုန်သွယ်ရေးဌာနရဲ့စည်းရုံးတွေမှာဖော်ပြထားပါတယ်။အဲဒီကာလမှာမြန်မာဘက်ကရေနံတဘာဝဓာတ်ငွေ့အပါအဝင်တန့်စင်ပြီးကျင်းနီတက်တုနဲ့စံကိုအဓိကတင်ပို့ခဲ့တာပါ။2021-2022ခုနှစ်မှာတော့ကိုဗစ်ကပ်ရောဂါနဲ့ပြည်တွင်းပရိပခ္ခတွေကြောင့်ဒီပမာဏကနေထပ်ဝက်ကျော်ကျဆင်းခဲ့ပါတယ်ခင်ဗျာ။
ဒါကတော့တရုတ်မြန်မာကုန်သွယ်အကြောင်းသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားတွေအကြောင်းအရာကိုတင်ပြပါအောင်မယ်ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့နိုင်ငံသားရွှေပြောင်းအလုပ်သမားတွေနဲ့ထိုင်းအလုပ်ရှင်တွေဟာထိုင်းအစိုးရရဲ့နိုင်ငံသားရွှေပြောင်းအလုပ်သမားဆိုင်ရာဥပဒေစည်းမျဉ်းစည်းကမ်းတွေကိုလိုက်နာကြဖို့နဲ့အလုပ်သမားရေးရာတာဝန်ရှိသူတွေကလည်းဒီဥပဒေချိုးဖောက်မှုတွေရှိခဲ့ရင်တိတိယောက်ယောက်အေးအေးယူကင်တွေ့ကြဖို့ထိုင်းအစိုးရရဲ့အလုံသမားဝင်ကြီးဌာနကတတိပေးပြောဆိုပါတယ်ဒီတောင်းထိုင်းနိုင်ငံဘန်ကောက်မြို့ကနေမညွညိုလွင်ပေးပို့ထားတဲ့သတင်းဆောင်မကိုကြည့်ရှုနာတော်တာဆင်နိုင်ပါပြီ
ထိုင်းနိုင်ငံသားတွေပဲလုတ်ကင်မှုတတ်မှတ်ထားတဲ့အလုတ်ကင်တွေမှာရွှေပြောင်းအလုံသမားတွေဝင်ရောက်လုတ်ကင်လာကြပြီးအရေးအတွက်တွေမြင့်တက်လာတာကိုတာဝန်ရှိသူတွေအနေနဲ့ပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းလိုက်နာဆောင်ရွက်ကြဖို့
အလုတ်သမားဝန်ကြီးဌာနဝန်ကြီးစုချက်ချုံကလင်းကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရာယုချန်အိုချာကရွှေပြောင်းအလုတ်သမားအရေးနဲ့ပတ်သက်ပြီးတေချာတဲ့စီမင်းစည်းကမ်းသတ်မှတ်ချက်တွေချမှတ်ထားတဲ့အတိုင်းသက်ဆိုင်ရာအာဏာပိုင်တွေကထိုင်းနိုင်ငံအနှံ့ကလုပ်ငန်းခွင်ပေါင်း 14,000 ကျော်ကိုပြီးခဲ့တဲ့နှစ်အောက်တိုဘာလကနေစပြီးဝင်ရောက်စီးနှင်းခဲ့တာမှာဒီလိုကန့်သတ်ထားတဲ့လုပ်ငန်းခွင်တွေတဲ့ရွှေပြောင်းအလုတ်သမားတွေဝင်ရောက်လုပ်ကိုင်နေတာကိုတွေ့ခဲ့ရတယ်လို့ဘန်ကောက်ပို့သတင်းစာမှာလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံသားရွှေပြောင်းအလုတ်သမားတွေထိုင်းဥပဒေနဲ့ညီစွန်းပြီးအပြစ်ပေးခံရမှာတွေအပေါ်စိတ်မကောင်းဖြစ်မိတယ်လို့ရွှေပြောင်းအလုတ်လုပ်ကိုင်သူတွေအနေနဲ့ကလည်းထိုင်းနိုင်ငံရဲ့ချမှတ်ထားတဲ့ဥပဒေတွေအပေါ်လိုက်နာဖို့တော့လိုအပ်တဲ့အကြောင်းမြမအရင်ဆောင်ရနေသူတူဖြစ်တဲ့ဦးမြင့်ဝေကအခုလိုပြောပါတယ
်ပြောတော့ပြောမှာပဲဒါပေမဲ့စိတ်တော့မကောင်းပါဘူးကြာအဲကျွန်တော်တို့ကတိုင်းနိုင်ငံကိုရွှေပြောင်းအလုပ်သမားတွေဝင်ရောက်ပြီးတဲ့နောက်ပိုင်းတော့တိကျတဲ့စည်းကမ်းတွေရှိတယ်ကျွန်တော်တို့ဆိုင်ကြီးမှာအလုပ်လုပ်တဲ့နေရာမှာတော့မှကောင်တာမှငွေမသိမ်းရဘူးကျွန်တော်တို့ကအလုပ်ပြန်လို့ဒါလေးကျွန်တော်လုပ်ပေးစီအဲ့လိုဒီမှာကြတာတမန်တားမယ်အခုချိန်မှာကျွန်တော်တို့တိုင်းမြန်လူတွေကခုနအဲ့ဒီပြင်းရအလပြင်းဆိုင်တို့အထည်ဆိုင်တို့ရောင်းဝယ်ဒါလည်းစားတောက်တွေရောင်းတဲ့ဆိုင်တို့အဲ့လိုမျိုးလေးတွေပေါ်ပေါက်လာရပြီးတော့ပေါ်ပေါက်လာတဲ့အခါကျတော့အဲ့ပေါ်မှာတော်တော်လေးအာရုံစိုက်ပြီးလောက်ကြတာကြီးတွေ့ရတယ်ကျွန်တော်တထိတ်ထိတ်နဲ့ဒီချက်ကိုဖြစ်လာမှဆိုရင်းနေတာဖြစ်လာမှဆိုရင်းနေပြီမဲ့အဲကူကဒီတရုတ်ပြည်ရဲ့စီဝါအုပ်စုဝင်လို့တော့တိုင်းနိုင်ငံသားတွေကလည်းကိုယ်စလဲနိုင်ငံဆိုင်ပိုင်ရှင်လုပ်ငန်းပိုင်ရှင်နာမည်ခံပြီးရနေတော့ကြီးကျယ်မတမာမှုတွေရောမူစေဝါတွေရောဘောငွေလွှဲငွေပြူငွေလွှဲကိစ္စတွေရောပတ်သက်လာတဲ့အတွက်အခုသူတို့ဖြည့်ရှင်ရင်းနဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေပါတော့ခုထိခိုက်ရတာပေါ့နော်တကယ်တော့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးရကိုလုံလာသူရောဖြည့်ပြောင်းလို့ဒီမှာရောအားလုံးကထိုင်းနိုင်ငံရဲ့သတ်မှတ်ထားတဲ့ဥပဒေကိုကျွန်တော်တို့တော်တော်သတိထားပြီးတော့လိုက်နာမှာလိုက်လာတဲ့ပေါ့လိုက်လာဘူးလေထိုက်တော့လို့ပဲအခုလိုမျိုးဖြစ်ရတော့ကျွန်တော်တို့တော်တော်ရေပွဲရ
ဒီလိုစီကန်းချိုးဖောက်တဲ့ရွှေပြောင်းအလုပ်သမားတွေထဲမှာအများဆုံးကမြန်မာပြည်သားတွေဖြစ်ပြီးကမ္ဘောဒီးယား၊လာအို၊ဗီယက်နမ်၊အိန္ဒိယနိုင်ငံသားတွေလည်းပါဝင်ကြပါတယ်ဥပဒေစည်းမျဉ်းနဲ့သတ်မှတ်ထားတဲ့အလုပ်တွေမှာဝင်ရောက်လုပ်ကိုင်နေကြတာဒါမှမဟုတ်အလုပ်လုပ်ကိုင်ခွင့်ထောက်ထားလက်မှတ်မရှိဘဲအလုပ်လုပ်နေကြတဲ့ရွှေပြောင်းအလုပ်သမားတွေအနေနဲ့ဒဏ်ငွေဘတ် 5,000 အထိပေးဆောင်ရမှာဖြစ်တယ်လို့ဝန်ကြီးစုချက်ကတတိပေးပြောဆိုပါတယ်အလုပ်ရှင်တွေကတော့ဒီလိုကန့်သတ်ထားတဲ့အလုပ်တွေကိုလုပ်ပိုင်ခွင့်ပေးပြီးနိုင်ငံခြားသားအလုပ်သမားတွေအတွက် 2019 ခုနှစ်မှာအစိုးရကပြဋ္ဌာန်းထားတဲ့ဥပဒေကိုဖောက်ပြတာကြောင့်အလုပ်သမားတဦးအတွက်ဘတ်ငွေတသိန်းအထိဒဏ်ငွေဆောင်ပေးရမှာဖြစ်ပါတယ်။ဒီအဖြစ်ကိုထပ်ခါတလဲလဲကျူးလွန်နေမယ်ဆိုရင်တော့အလုပ်ရှင်တွေရောရွှေပြောင်းအလုပ်သမားတွေပါဒဏ်ငွေ2သိန်းဒါမှမဟုတ်ထောင်ဒဏ်1နှစ်ဒါမှမဟုတ်ပြစ်ဒဏ်တစ်ခုစလုံးချမှတ်ခံရမှာဖြစ်ပြီးရွှေပြောင်းအလုပ်သမားတွေဟာ3နှစ်တည်တည်အလုပ်လုပ်ပိုင်ခွင့်ပိတ်ပင်ခံရမှာဖြစ်ပါတယ်။ထိုင်းအစိုးရအနေနဲ့ခုလိုရွှေပြောင်းအလုပ်သမားတွေအပေါ်စီးမြင်းတွေတင်းတင်းကြပ်ကြပ်ကင်တွယ်လာတဲ့အတွက်မြန်မာပြည်သားရွှေပြောင်းအလုပ်သမားတချို့ကတော့စိုးရိမ်မှုတွေရှိနေတာပါ
။ဒီထိုင်းမူလာတဲ့ဆိုတော့ကိုမြန်မာနိုင်ငံအခက်ခဲတွေအများကြီးနဲ့လာလေ။အဲဆိုတော့ကိုမြန်မာနိုင်ငံနဲ့လာပြီဆိုလို့ရှိရင်ကိုနိုင်ငံရဲ့အခက်ခဲတွေဒါမှထိုင်းမှာလာလောက်လို့တယ်ပေါ့နော်။အလောက်လို့တဲ့အချိန်မှာအတက်နိုင်ဆုံးဟိုသူတို့ဥပဒေအတိုင်းလိုက်စားဖို့ရပါတော့နော်။ကိစ္စမရှိဘဲနဲ့အပြင်မသွားနဲ့ပေါ့နော်ကိုအထောက်ထားမပြည့်စုံဘဲနဲ့အပြင်မသွားနဲ့ဒီကအဲ့လိုမျိုးသူတို့ထားတဲ့ဥပဒေတိုင်းနေပေါ့နော
်လက်ရှိထုတ်နေတဲ့ဥပဒေရပေါ့နော်တို့မြန်မာပြည်သားတွေကဈေးရောက်ပိုင်ခွင့်မရှိဘူးတော့ထုတ်နေတဲ့ဥပဒေအများကြီးပဲဗျတော့ကားမောက်ပိုင်ခွင့်လည်းမရှိဘူးအဲ့ဒီအများကြီးပဲတော့လက်ရှိတို့မြန်မာပြည်သားတွေကကိုယ်တိုင်ကိုယ်ကကိုပိုင်လုပ်ငန်းလုပ်ချင်ကြတယ်ဒါမဲ့ဒုမြန်မာပြည်သားလက်ရှိဆာရဲဆာနမ်းမှာလည်းပြဿနာတွေအခက်အခဲရှိတယ်ဆိုတော့ဒုမြန်မာပြည်သားတွေကအများသောအဖြစ်ဒုက္ခရောက်ကြရောက်ကြတဲ့များရောက်ကြတဲ့သူတွေများတော့အတွက်ကြောင့်မလို့တရားဝင်ဖြစ်ဖို့အောင်တရားဝင်ဖြစ်ဖို့သက်ဆိုင်ရကုန်နော်ဝိုင်းဝန်းကူညီပြီးတော့ဆောင်ရွက်နိုင်တဲ့အပိုင်းကိုဆောင်ရွက်ပေးပါလို့တိုက်တွန်းချင်တယ်ဗောနော်ဟုတ်ကဲ့
ထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းအလုပ်သမားတွေအနေနဲ့ခရီးသွားတည်ယူပို့ဆောင်ရေးလုပ်ငန်းတွေ၊စပင်းညှပ်တဲ့လုပ်ငန်းတွေ၊လမ်းမစီးရောက်တဲ့အလုပ်တွေ၊အနှိပ်ခမ်းအလုပ်တွေ၊ပွဲစားအလုပ်တွေ၊အိမ်လမ်းညွန်လုပ်ငန်းတွေအပါအဝင်လုပ်ငန်းပေါင်း28ခုကိုလုပ်ကင်ခွင့်မရှိတဲ့အကြောင်းအစိုးရကဥပဒေစည်းမျဉ်းစည်းကမ်းတွေထုတ်ထားတာပါရှင်။ကျွန်မညညလွယ်မှာ သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘဲရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါရယ်။ဘဲချိန်ဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်စီစဉ်ငကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ဒါပြင်တိုင်းရင်သတင်းလောအစီအစဉ်တွေကိုစက်တိုက်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်အပြစ်အခက်တစ်နေ့ရဆိုပါလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာပြောပြထားပါတယ်စစ်စင်ရဲ့အခြေအနေတွေမကောင်းရင်အပြစ်ခက်ရစေးလို့ပို့ကြညာပေးမိမိရင်ဆိုင်နေရတဲ့အတက်အသေးကနေစစ်ကောင်စီထွက်ပေါက်ရှာတဲ့ပုံကိုဥအောင်ခင်ကသုံးသပ်ထားပြီးကိုညာဝဲအောင်နဲ့အတူပြောပြထားပါတယ
်စစ်ကောင်စီလုံခြုံရေးနဲ့အုပ်ချုပ်ရေးဆိုင်ရာရန်တရားကိုထိပါနောက်ဆက်ခြင်းကလွဲပြီးစစ်ရေးလှုပ်ရှားမှုတွေကိုနှစ်စန်းတရက်နေ့ကစပြီးနှစ်ကုန်ဒီဇင်ဘာ31ရက်နေ့အထိရစဲလိုက်ကြောင်တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကကျင်ညာတာကိုဇန်နဝါရီလတရက်နေ့ထုတ်မြမအလင်းမှာဖော်ပြပါတယ်2018ဒီဇင်ဘာလ21ရက်ကစပြီး2022ဒီဇင်ဘာ31ရက်နေ့အထိ၄နှစ်အတွင်းအခုလိုအပြစ်ခရစဲကြောင်20ကြိမ်ကျင်ညာခဲ့တယ်လို့ဆိုပါတယ်အခုအချိန်မှာတိုက်ပွဲဖြစ်နေသူတွေကလွဲရင်အခြားလက်နက်ကိုင်တွေကိုစစ်တပ်ကမတိုက်ဘူးဆိုတဲ့သဘောပါပဲ။ဒါကြောင့် NCA လက်မှတ်ထိုးထားတဲ့ DKBA Democracy အကျိုးပြုခရင်တပ်ဖွဲ့ခရင်ငင်းချမ်းရေးကောင်စီ PNLO ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့မွန်ပြည်သစ်ပါတီ ALP ရခိုင်လွတ်မြောက်ရေးပါတီ RSCC ရှမ်းပြည်ထူထောင်ရေးအဖွဲ့ LDU လာဟူဒီမိုကရေစီအဖွဲ့စတဲ့ခုနှစ်ဖွဲ့နဲ့ရော NCA လက်မှတ်မထိုးရသေးတဲ့ဝါတာဖွဲ့မိုင်းလာတပ်ဖွဲ့ SSPP ရှမ်းပြည်တိုးတက်ရေးအဖွဲ့စားတဲ့၃ဖွဲ့နဲ့ရောနှစ်ကြိမ်တိုင်တိုင်တွဲဆုံဆွေးနွေးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေရဲ့တောင်းဆိုချက်ကိုအခြေအလဲဆွေးနွေးနိုင်တယ်လို့လည်းဆိုပါတယ်
။ဝါတာဖွဲ့မိုင်းလာတပ်ဖွဲ့နဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီကကိုယ်စားလှယ်တွေဇန်နဝါရီလ5ရက်ကနေ9ရက်နေ့အထိနေပြည်တော်မှာဆွေးနွေးတဲ့ကိစ္စကိုရှမ်းတန်တော်ဆင့်တရင်ကစုံစမ်းမေးမြန်းတဲ့အခါစစ်ကောင်စီရဲ့ဝါဒဖြန့်ကွက်ဖြစ်နေတာကိုတွေ့ရပါတယ်။2008အခြေခံဥပဒေကိစ္စဆွေးနွေးဖို့ပြီးခဲ့တဲ့အစည်းအဝေးမှာတင်ပြတာကိုစစ်တပ်ကလက်မခံတဲ့အတွက်အခုတစ်ခေါက်တော့မတင်ပြတော့ဘူးလို့ SSPP ရှမ်းပြည်တိုးတက်ရေးပါတီကိုယ်စားလှယ်ဗိုလ်မှူးကြီးဆိုင်းစုပြောတာကိုဇန်နဝါရီ6ရက်နေ့ထုတ်ရှမ်းတန်တော်ဆင့်မှာဖော်ပြပါတယ်။တကယ်တော့စစ်တပ်ရဲ့ဝါဒဖြန့်မှတ်တမ်းတွေအတွက်ဆွေးနွေးပွဲလုပ်တယ်လို့ဖြစ်နေပါတယ်။၃ရက်ကြာဆွေးနွေးပွဲဟာမှတ်တမ်းတင်တဲ့အဆင့်သာရှိတယ်လို့ဆိုပါတယ်။လာမယ့်မတ်လမှာနောက်တစ်ကြိမ်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့နှစ်ဦးနှစ်ဖက်သဘောတူလိုက်တာဟာ၃ရက်ဆွေးနွေးပွဲရဲ့တခုတည်းသောရလဒ်ဖြစ်နေပါတယ
်။ NCA တနိုင်ငံလုံးအပြည့်ရသဘောတူချက်အကြောင်းပြောလေလေစစ်တပ်ရဲ့တိုက်ခိုက်မှုဟာလည်းပြင်းထန်လာလေလေဆိုတာကိုစစ်ဘေးရှောင်ဒုက္ခသည်တွေကသက်သေပြနေပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့စိတ်တက်စစ်စင်ရေးလိုဖြစ်နေပါလေ NCA လက်မှတ်ထိုးတာ9နှစ်ပြည့်တဲ့အထိုင်းအမှအပြည့်လွန်ခဲ့တဲ့အောက်တိုဘာလကနေပြည်တော်မှာအခမ်းအနားကျင်းပပါတယ်အခမ်းအနားတက်တဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ကကိုယ်စားလှယ်ဗိုလ်မှူးကြီးဆောင်းဟန်ပြောတာကိုအောက်တိုဘာလ22ရက်နေ့ထုတ် Thai Freedom စာဆောင်မှာဖော်ပြထားတာဟာစစ်ကောင်စီနဲ့တိုင်းရင်းသားအဖွဲ့တွေရဲ့ဆက်ဆံရေးကိုရောင်ပြန်ဟနေပါတယ်
NCA တနိုင်ငံလုံးအပြည့်ရသဘောတူညီချက်လက်မှတ်ရေးထိုးပြီးတဲ့9နှစ်တာကာလမှာတိုင်းရင်းသားတွေအတွက်သင်ခန်းစာတွေအများကြီးရကြတယ်လို့ဆိုပါတယ်ဆွေးနွေးပေါ်ဆွေးနွေးဘက်အပေါ်လေးစားမှုမရှိဘဲကို့မူကိုပဲပုံသေးကင်ဆွဲထားတာမျိုးရှိတယ်လို့ဆိုပါတယ်အပေါ်စီးယူပြီး PRP ကအတင်းအကျပ်သဘောတူခိုင်းတာမျိုးလည်းရှိပါတယ်ဆွေးနွေးပွဲတက်မဲ့ကိုယ်စားလှယ်တွေအစဉ်ပြေတယ်မပြေဘူးဆိုတာကိုလုံးဝထက်တွက်မစင်စားဘဲဆွေးနွေးပွဲကျင်းပမယ့်နေရာကိုတစ်ဖက်သက်သတ်မှတ်တာဟာတွဲဆုံဆွေးနွေးရေးအတွက်အဓိကအဟံတားတွေဖြစ်တယ်လို့ဆိုပါတယ် လာမဲ့ဆွေးနွေးညှိနှိုင်းပွဲတွေမှာနှစ်ဦးနှစ်ဖက်အတွက်လူသာလွန့်သာဖြစ်စေပြီးမျက်မျှတတဖြစ်စေတဲ့ဆွေးနွေးပွဲမျိုးကိုဖန်တီးပေးဖို့လိုကြောင်းတိုင်းဖရီးဒမ်စာဆောင်မှာဖော်ပြထားပါတယ
် NCA ကိုအရင်ဆုံးလက်မှတ်ထိုးခဲ့တဲ့ KNU ကရင်အမျိုးသားအစည်းအရုံးကတော့စစ်အာဏာသိမ်းမှုကြောင့် NCA သဘောတရားပျက်စီးသွားပြီလို့ဆိုပါတယ် NCA ဟာရွေးကောက်ပွဲနိုင်တဲ့အစိုးရစစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေရဲ့သုံးဖွဲ့ဆိုင်သဘောတူချက်ဖြစ်ပါတယ်ရွေးကောက်ပွဲနိုင်တဲ့အစိုးရကိုစစ်တပ်ကထောင်သွင်းအကျဉ်းချတာဟာ NCA သဘောတူချက်ကိုဖျက်ဆီးလိုက်တာပါပဲညဉ့်ညံရင်းနဲ့အပြည့်အခရစဲရေးကိုစစ်ကောင်စီကစိတ်သက်စစ်စင်ရေးလက်နက်အပြည့်အသုံးပြုပြီးမိမိစီမံချက်ကိုအကောင့်ထဲပို့ဖို့ကြိုးစားနေတယ်လို့အကဲခတ်တွေကသုံးသပ်ပါတယ် KNU နဲ့ချင်းအမျိုးသားတပ်ဟာ PDF စစ်တီတွေကိုစစ်တင်တန်းပေးတဲ့အပြင်လက်နက်ခဲယံကူညီပံ့ပိုးဓာတ်တွေပူးတွဲတိုက်ခိုက်တော်တွေလုပ်နေတယ်လို့စစ်ကောင်စီဘက်ကဆွဆွဲပါတယ်တိုင်းရင်းသားလက်နက်ကင်တွေမှာလည်းစစ်ကောင်စီဘက်ကကူညီတိုက်ခိုက်နေသူကလူနည်းသူစားဖြစ်ပါတယ်အများစုကတော့ຫນွေဥတွန်လိုင်းရေးဘက်ကယက်တီကြပါတယ်အတီလင်းကူညီပေးတာနဲ့နောက်ွယ်ကပံ့ပိုးဓာတာကွာချောင်းချောင်းလွန်ခဲ့တဲ့ဒီဇင်ဘာလ19ရက်နေ့တုန်းအေယာဝတီသတင်းစာဆောင်မှာဖော်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းဝင်းတင်ပြတဲ့ကျန်းမာရေးအစီအစဉ်ကိုတင်ပြပါအောင်မယ်ကိုဗစ်ကြောင့်တရုတ်ပြည်မှာသေဆုံးမှုများခဲ့ပြီးများခဲ့တဲ့သင်ခန်းစာနဲ့အတူမြမပြည်အတွက်အကြံပြုချက်တွေကိုဒီတစ်ပတ်မှာပြောပြထားပါတယ်မကြာသေးပင်ကကိုဗစ် -19 လိုင်းကြောင့်တရုတ်မှာသေဆုံးမှုတွေများခဲ့ပေမဲ့အမေရိကန်ပြည်ထောင်စုမှာတော့ကိုဗစ်မျိုးကွဲတွေကြောင့်သေဆုံးမှုမများအောင်စီမံထားနိုင်ခဲ့ပါတယ်မြမအပြည့်တွေလဲသင်္ကန်းစာယူနိုင်တဲ့ယူနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုပါတယ်ဘလို့သင်္ကန်းစာမျိုးတွေပါလဲနယူးယောက်မြို့ Wyckoff High ဆေးရုံကညွှန်ကြားရေးမှူးလက်ဖြင့်မြမလူနာတွေကိုဆက်သွယ်ကူညီပေးနေတဲ့ကူးစက်ယောဂအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
် Okay ဒေါက်တာဇေယျသက်ခင်ဗျာတရုတ်မှာမကြာခင်ကကိုဗစ်မျိုးကွဲတဲ့လိုင်းတက်လာပြီးတော့အသက်ဆုံးမှုများခဲ့တာရဲ့သင်ခန်းစာတွေနဲ့နောက်အမေရိကန်မှာကြာတော့အလားတူကိုဗစ်မျိုးကွဲသစ်တွေကိုပဲအသေးဆုံးမများစေပဲကင်တွယ်နေနိုင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးမြန်မာအတွက်ရောဘလို့အကြံပြုတင်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းကျွန်တော်တို့နိုင်ငံမှာလည်းလှုပ်တင်လှုပ်တိုက်တဲ့အပိုင်းအရာတွေကိုပြင်ဆင်တဲ့အပိုင်းအရာတွေကိုပြင်ဆင်ရမယ်ဖြစ်လာနိုင်သလားဆိုတော့ဖြစ်တာနိုင်တဲ့အခြေအနေကဒီဗမာနိုင်ငံရဲ့လို့မဟုတ်ဘူးကိုတရုတ်နိုင်ငံနဲ့နီးစပ်တဲ့နိုင်ငံအကုန်လုံးဖြစ်လာနိုင်တယ်ထုံနည်းတူစွာပဲတရုတ်တွေအဝင်အထွက်ရှိနေတာသူတို့လည်းတည်လာမှာပဲဆိုတော့ဒီလိုလူမျိုးတွေမှာလည်းကျွန်တော်တို့ဖြစ်လာနိုင်တဲ့အနေအထားတွေအများကြီးအများကြီးရှိတယ်ဒါကသူ့ရဲ့သဘာဝပဲဗမာနိုင်ငံတွေမကပါဘူးတကဘာလုံးရောက်သွားမှာပါဒီဟာဆိုတော့ဖြစ်လာခဲ့သည်ရှိတော့ကျွန်တော်တို့အနေနဲ့ဘယ်လိုလုပ်ကြမလဲကျအဓိကကတော့ပမာဏငွေမှာတော့လက်ရှိအနေထားမှာဒီ base load တော့ပမာဏငွေမှာရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုချိန်မှာ covid တန်တရာရှိပြီးစစ်လိုက်လို့တွေ့တာဒါမှမဟုတ်လို့ရှိရင်လည်းဆရာဝန်နဲ့ပြပြီးတော့ covid လက္ခဏာဖြစ်နိုင်တယ်ဆိုရင်သူတို့ကိုဘယ်လိုအကြံပြုချင်လဲဆရာ
ဟိုကြောက်စရာလားဆိုတော့ကြောက်စရာတော့မဟုတ်ပါဘူးဒါပေမဲ့လည်းကျွန်တော်ပြောချင်တဲ့အရေးကြီးဆုံး message တစ်ချက်က covid ဖြစ်လို့အသက်65နှစ်ကျော်တယ်ဆိုရင်ဆရာဝန်နဲ့တိုင်ပင်ဆွေးနွေးပြီးတော့ဆေးတောက်လို့ရရင်တောက်ပါ။ဘာကြောင့်လဲဆိုတော့ဆေးတောက်ခြင်းအပြင်နံပါတ်1အချက်တည်းတကယ်ယောဂါဒီ2ရက်လောက်ထိတော့တက်တာဝါပါလေ shorting ဖြစ်တယ်။နံပါတ်2ကျယောဂါဒီလက်ဒီအနေအထားတစ်ခုက2ရက်လောက်နေသွားတဲ့အတွက်ကြောင့်ကူးစက်မှုကလည်းနေသွားပါလေ။နံပါတ်3တစ်ချက်က long covid လို့ပြောတဲ့ဒါပထမဆုံး data ကျွန်တော်စပြီးထွက်လာတာပါဒီ early the treatment ပေါ့နော်ဆိုတော့ဒီကျွန်တော် treat လို့ရှင် long covid လို့ဖြစ်တဲ့ covid ယောဂါနောက်ဆက်တွဲလက္ခဏာတွေဒီတော်တော်ကြီးကိုတက်တာပါတယ်လို့ဆိုတော့စစ်ပြန်နေကုခဲ့တဲ့ရောပေါ့နော်ဒီမှာတော့ VA Hospital လို့ခေါ်ပေါ့နော် Veteran Hospital ကနေထွက်လာတဲ့ data ဒီဒီဇင်ဘာလတွေမှာထွက်လာပါတယ်ပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှင်ရင်ဒါတွေအကုန်လုံးဒီဟိုကြိုတင်ပြင်ဆင်ပြီးတော့လုပ်လို့ရနိုင်တဲ့အနေအထားလေးတွေအတွက်ကြောင့်ကျွန်တော်ပြောတာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီ NDA ရှိနိုင်တဲ့သက်ကြီးတွေနောက်ဆရာရင်ပြောခဲ့တဲ့ယောဂကံရှိသူတွေကိုပေါ့နော်ဒီကုသရာမှာသုံးတဲ့ဆေးတွေကိုကိုဗစ်ဖြစ်တာနဲ့ကြိုးပေးထားခြင်းအဖြစ်တော့သ တို့ဘာမပြင်းထန်အောင်တော့အသေးပြောက်နေအောင်ပေါ့နော်ကြိုပြီးတော့ကာကွယ်ပေးနေတဲ့သဘောဖြစ်တာပေါ့ဆရာနော်အဲ့ဒီတော့နောက်ရောကြိုပြင်ထားတင်တာရှိသေးလားဆရာကြီ
းဗမာနိုင်ငံမှာတရုတ်ပြည်လောက်ဖြစ်လာနိုင်လားတရုတ်ပြည်လိုမျိုးတော့ဒုက္ခဆူကြိုးတွေဖြစ်လာနိုင်သလားဆိုတာအချက်ပေါင်းများများဆိုတော့အမှုတည်ပါလေနံပါတ်1အချက်ကကျမ်းမာရေးဝန်ကြီးဌာနကဘလို့ဒီကိစ္စကိုဂရင်တယ်လဲဆိုတော့ပုံမှန်အများကြီးမှုတည်ပါလေအကျမ်းမာရေးဝန်ကြီးဌာနမှာရှိတော့တာဝန်ရှိတဲ့လူတွေပေါ့နိသူတို့အနေနဲ့ plan ပေါ့ဘလို့ဖြစ်ခင်ဘလို့လုပ်မလဲပေါ့ဘာကြောင့်လဲဆိုတော့သူတို့လက်ထဲမှာသူတို့သိပါတယ် vaccine ဘယ်သူတွေကိုဘယ်လောက်ပေးထားလဲဆိုတော့သူတို့မှာအနည်းနဲ့များတော့ data ရှိမှာပါအသက်65နှစ်ထက်မှာဘယ်လောက်ပေးထားသလဲဘယ်လိုလူတွေရခဲ့လဲဘယ်လိုလူတွေကထပ်ဆင့် vaccine တွေကိုရခဲ့သလဲတချို့ကတော့ငွေကြေးပေးပြီးထိုးထားတဲ့အခါကျတော့နည်းနည်းတော့ခက်ခဲတာပေါ့လေဒါပေမဲ့လေရေပူရအားဖြင့်တော့ဟိုမြို့နေလူတန်းစားတစ်ခုကိုမကြည့်ပါနဲ့ကျွန်တော်ပြောတဲ့သဘောကတနိုင်ငံလုံးမှာရှိတဲ့လူတန်းစားကိုကျွန်တော်ကကြည့်တာပါပေါ့နော်ဆိုမြို့နေလူတန်းစားမှာရှိတဲ့ငွေကြေးဖြောင်းပြတဲ့လူတန်းစားကတော့ 5% လောက်ရှိမှာပေါ့ဒါထက်ဒါထက်မကောက်တော့လူတွေကတော့နေထိုင်မျိုးမျိုးရှိမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီကိုဗစ်ကုသရမှာသုံးတဲ့စိတ်တွေကိုတကယ်လိုအပ်သူတွေပေါ့နော်ညီညီမျှမျှအားလုံးရနိုင်အောင်လို့ဘယ်လိုအကြံပြုချင်လဲဆရာကြီ
းဒါစီမံခန့်ခွဲတဲ့လူတွေမှာကောင်းနေမှာဒီ principle ကိုရှိရမှာပါဒီအဲ့လိုလူတွေနဲ့ကြုံခဲ့လို့ရှိရင်ငါတို့ဒီကျန်းမာရေးဝန်ကြီးဌာနအနေနဲ့ဘယ်လိုလုပ်ပေးနိုင်ကြလဲအသက်65နှစ်ထက်မှာကိုဗစ်ဖြစ်လာရဲဆိုရင်သူတို့အနေနဲ့ဒါမျိုး guideline တွေကိုကျွန်တော်ကချပေးရမယ်ကိုရဲ့ဘာဖြစ်လို့လဲဆိုတော့ဟိုတခါတလေကြတော့လေအများနဲ့အလုံးလုပ်တဲ့အခါမှာဒီလိုမျိုး guideline မရှိလို့ရှိရင်လောကကနေလည်းခက်တယ်ပမာလို့ခေါ်တော့သူတို့အသမင်းပေါ့နော်ကိုစိတ်ထဲမှာအထင်နဲ့အကုန်လုံးကလုံနေကြတယ်ဥပမာကျွန်တော်စိတ်ထဲမှာအထင်နဲ့ကျွန်တော်လုံလို့မရဘူးဒီနေ့မှာဘာဖြစ်လို့လဲဆိုတော့ကျွန်တော်စိတ်ထဲမှာအထင်နဲ့လုံလို့တစုံတစ်ခုဖြစ်လို့ရှိရင် I'm fully responsible လीဒီကိစ္စအတွက်ဘာကြောင့်လဲဆိုတော့ကျွန်တော် national guideline ကိုကျွန်တော်တော့ကျွန်တော်ကုနေတဲ့လူရတဲ့ national guideline တိုင်းပြည်ရဲ့ guideline ကိုကျွန်တော်အနားလေရတယ်ဆိုတော့ပေါ့နော်ဒီလိုမျိုးပြီးတဲ့ခါကျတော့ဒီလိုမျိုး policy လိုဟာမျိုးပေါ့နော်ဒါကဒီကျန်းမာရေးဝန်ကြီးဌာနမရှိခဲ့ရင်ဘယ်လိုလုပ်မလဲမရှိခဲ့လို့ရှိရင်ဟိုကိုယ်ပိုင်စည်းကမ်းတွေရှိတာပဲကိုယ်ပိုင်စည်းကမ်းတက်ဆိုင်စိတ်ယုံရှိကြတာပဲကိုယ့်စိတ်ယုံမှာကိုယ့် policy ကိုထားပေါ့ကျွန်တော်ပြောရရှင်းရှင်းလေးပဲလေ CMO လို့ခေါ်တဲ့ Chief Medical Officer ရှိမှာပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီ COVID Omicron မျိုးကွဲသစ်တွေနဲ့ပတ်သက်ပြီးတော့နောက်ထပ်ရောပါအကြံပြုချင်တယ်ဆရာမြန်မာနိုင်ငံအတွက
်အခုလက်ရှိ BA4 BA5 အထူးသဖြင့် XBB 1.5 1.7 ပေါ့နော်ထားပါတော့ 1.5 ကတော့လောက်ဆုံးပေါ့လေဆိုတော့ဒီလိုမျိုးဖြစ်တဲ့ဟာတွေဒီကျွန်တော်တို့အတွက်ဆရာဝန်တွေအနေနဲ့စေကမ်းမှာကျွန်တော်တို့တွေ့ခဲ့လို့ရှိရင်ပေါ့လေဟုတ်ပြီမြန်မာနိုင်ငံမှာအခု COVID ပြောကြရတာအခုဖြစ်တယ်ဟုတ်ပြီအသက်ငယ်တဲ့လူတွေ65နှစ်အောက်ယူလွယ်တဲ့လူပါရောကားမှမရှိဘူးဒါပေမဲ့ငွေကြေးကအရန်ကိုဖြောင်ဖြူးနေတဲ့လူတွေဆိုလို့ရှိရင်သေးတယ်သူကဝယ်နိုင်တာပေါ့ကွာပမာနိုင်ငံလိုအမျိုးမှာဝယ်ရတာ ਉਹ ဆိုတော့ဒီလိုလူတွေကိုဆရာဝန်တွေနေနဲ့သေးတယ်ကိုရေးပေးမယ်စာတော့ပါရေးများများတော့အပြားကြတဲ့စေတော့အများဆုံးဖြားလာလို့ရှိရင်သုံးရပဲသူတို့ဒီကျွန်တော်နားလည်စလောက်ကဗက်ဆင်းတွေကိုတချို့လူတွေဆို9កောက်တွေ6កောက်တွေထိုးထားတဲ့လူတွေရှိပါတ
ယ်ဟုတ်ကဲ့ဆရာအဲ့ဒီတော့မြန်မာမှာအခုထိုးထားတဲ့ COVID ကာကွယ်ဆေးတွေကဒီအသက်65နှစ်အောက်နဲ့ယောဂအခမ်းမရှိတဲ့သူတွေအတွက်ဆိုရင်တော့အလုံးလောက်တယ်ပေါ့ဆရာနော
်အဲ့မဲ့ဒီ vaccine တွေကအဲဒီကျွန်တော်ဒီနိုင်ငံမှာသုံးတဲ့ messenger RNA based vaccine တွေထိုးခဲ့ထိုးလို့ရတဲ့သူတွေလည်းထိုးလို့ရတယ်လို့ကျွန်တော်ကြားပါတယ်အများစုကတော့တခြားသောဒီ Sinovac တို့ဒီသူ့နဲ့မျိုးဝဲဖြစ်တဲ့ Sinovac ဒီလိုဟာတွေကိုထိုးခဲ့တဲ့သူတွေ၄ချိန်၅ချိန်တွေထိုးရတဲ့သူရှိပါတယ်တချို့ကကြတော့လေဒီ COVID shield ကအိန္ဒိယကလာတဲ့ဟာပေါ့နော် COVID shield ကdifferent technology ကိုရ
ဲ့ okay မတူဘောဆရာเนาะဒီတရုတ်ကထုတ်တဲ့ကာကွယ်ဆေးတွေနဲ
့ okay ဒါကတော့ different ပုံစံနဲ့ထုတ်ထားတဲ့ဟာဆိုတော့သူကတော့ England မှာသုံးတဲ့ Oxford မှာသုံးထားတဲ့ဟာကိုအဓိကထားပြီးကျွန်တော်သုံးထားတဲ့ methodology ဖြစ်တဲ့အတွက်ကြောင့်သူ့အနေနဲ့ကတော့ဒီ Sinopharm လောက်တဲ့ပုံမူပြီးတော့ဒီလိုမျိုး antibody ထုတ်နိုင်တယ်လို့တော့ကျွန်တော်ကတော့နားလည်ထားတယ်ပေါ့လေ
ဟုတ်ကဲ့ပရိပစ္စည်းတွေကိုပို့ထုတ်နိုင်တယ်ပေါ့ဆရာเนา
ะ okay
ကိုခံအတွက
်ဟုတ်ပါ
okay ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲ့ဘတ်စင်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့တိုင်းရင်းသားဒေသကအဖြစ်အပျက်တွေသတင်းတွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါဦးမယ်ဖီဗာဝိုင်းတော်သားတွေကတင်ဆက်ထားတာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီတာဟာတိုင်းသားသတင်းနောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်ကောင်စီနဲ့မုန်ဒီသက်ပါတီတို့2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ထပ်မံတွေ့ဆုံခဲ့ပါတယ်ရခိုင်မှာဇက်တပင်ကပြခွင့်တွေကိုအခြေခံပညာသင်ကျောင်းဆောင်ွေးပွဲတွေပြီးတဲ့အချိန်ရပ်နားထားဖို့ရခိုင်တပ်တော်ကတားမြစ်ထားပါတယ်သတင်းလွှာတွေထဲမှာတော့ရခိုင်စစ်ဘေးရှောင်တွေကိုမိုးရသည်မရောက်ခင်နေရက်ကိုပြန်ချဖို့လုံခြုံရေးနဲ့နေဆက်ရေးအဝင်ကြီးနဲ့အဖွဲ့ကတွားရောက်ပြောဆိုခဲ့တဲ့အကြောင်းတွေကိုနားဆင်ကြရမှာပ
ါကျမကနန်းဟောမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်အဖွဲ့စည်းတွေကနောက်တစ်ကြိမ်တွားရောက်ဆွေးနွေးတာမလုပ်ဖို့တောင်းဆိုတဲ့ကြားကနေစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့မွန်ပြည်သက်ပါတီ NMSP တို့နေပြည်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပေဖော်ဝါရီလ23ရက်နေ့ကစပြီး3ရက်ကြာဆွေးနွေးခဲ့ကြပါတယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်2008ဖွဲ့စည်းပုံအခြေခံဥပဒေကအဓိကကျတဲ့ပုံမှန်တွေကိုပြင်ဆင်နိုင်ဖို့ NMSP နဲ့ဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ဒုတိယပို့ချုပ်ကြီးရပြည့်ဦးဆောင်တဲ့အဖွဲ့နဲ့ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းကောင်းဆောင်တဲ့အဖွဲ့တို့ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေထဲကစစ်တပ်အနေနဲ့ပြင်ဆင်ပေးနိုင်မယ့်ပုံမှန်တွေကိုဆွေးနွေးခဲ့တာဖြစ်ပြီးလက်ရှိဖြစ်ပေါ်နေတဲ့လက်နက်ကင်ပဋိပက္ခနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေမပါဝင်ဘူးလို့ NMSP ကောင်းဆောင်တယောက်ကပြောပါတယ်
ရှိခိုင်ပြည်မှာဇက်တပင်ကပြခွင့်တွေကိုမူလတန်းအလေတန်းနဲ့တက္ကသိုလ်ဝင်တန်းစာမီးပွဲပြီးတဲ့အထိရပ်နားထားဖို့ရခိုင်တပ်တော် AA ကတားမြစ်ထားတယ်လို့ဇက်တပင်ပိုင်ရှင်တွေကပြောပါတယ်ဖေဖော်ဝါရီလ14ရက်နေ့ကနေမတ်လ18ရက်နေ့အထိရပ်နားထားဖို့ရခိုင်ပြည်တပင်အစည်းအရုံးကို AA ကအကြောင်းကြားလာတာဖြစ်တယ်လို့ရခမန်နိုင်ဇက်တပင်ပိုင်ရှင်ဒေါ်နီနီအီကပြောပါတယ်မူလတန်းနဲ့အလေတန်းနှစ်ဆုံးစာမီးပွဲကိုဖေဖော်ဝါရီလ22ရက်နေ့ကနေ28ရက်နေ့အထိကျင်းပမှာဖြစ်ပြီးတက္ကသိုလ်ဝင်တန်းစာမီးပွဲကိုမလာရှိရကနေ18ရက်နေ့အတွင်းကျင်းပမှာဖြစ်ပါတယ
်ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာဒေသဖြစ်တဲ့တရုတ်မြန်မာနယ်စပ်ကလိုင်စာမျိုးရှိဖုံလုံရန်စစ်ဆောင်စခန်းမှာနေအိမ်အလုံးရေ100ကျော်ပြန်လည်ဆောက်လုပ်ဖို့အကူအညီတွေလိုအပ်နေပါတယ်လူဦးရေ3000ကျော်နေထိုင်တဲ့အဲ့ဒီစစ်ဆောင်စခန်းကဝါနဲ့ဆောက်လုပ်ထားတဲ့အိမ်တွေဟာစနစ်ကျော်ရှိပြီဖြစ်ပြီးအခုနှစ်မိုးတွင်အမီပြန်လည်ပြုပြင်ဆောက်လုပ်ဖို့လိုအပ်နေတယ်လို့စခန်းဒုတိယဒဝန်ခံဦးအင်ကမ်ဒူလမ်ကပြောပါတယ်စစ်ဆောင်တွေဟာနေရာထိုင်ခင်းအခက်အခဲကြောင့်မိသားစုနှစ်စုပေါင်းပြီးနေအိမ်တစ်လုံးထဲမှာနေကြရတာဖြစ်ပြီးအရေးပေါ်ပြန်ဆောက်ဖို့လိုအပ်နေတာကတော့တအိမ်ထောင်စနစ်နဲ့ဆိုရင်အိမ်အလုံးရေ112လုံးဖြစ်ပြီးနှစ်အိမ်ထောင်စနစ်နဲ့ဆိုရင်တော့အိမ်အလုံးရေ60ဆောက်လုပ်ဖို့လိုအပ်နေတာဖြစ်ပါတယ်
ပြောင်းဆုံးနေတဲ့ PDF ရဲဘော်အယောက်30နဲ့အဆက်အသွယ်ပြန်ရပြီလို့တရက်ချောင်းမြို့နယ်ပြည်သူ့ကာကွယ်ရေး DYC PDF တပ်ဖွဲ့တောင်မင်းစစ်စင်ရေးတာဝန်ရှိသူတွေကပြောပါတယ်ထိုင်းနယ်စပ်ကိုလက်နက်ခဲယမ်းတဲဖို့ KNU တပ်မဟာလေးနယ်မီခံတပ်ရင်းတပ်ဖွဲ့တွေကကိုငီပေးမှုနဲ့နယ်စပ်ကိုခရီးထွက်သွားချိန်လဝက်နေပါကြအဆက်အသွယ်ပြတ်တောက်သွားခဲ့ရကနေမိခင်တပ်ရင်းနဲ့အဆက်အသွယ်ပြန်လည်ရရှိပြီလို့တောင်မင်းစစ်စင်ရေးအဖွဲ့ကဖေဖော်ဝါရီလ12ရက်နေ့မှာထုတ်ပြန်ထားပါတယ်အဆက်အသွယ်မရတဲ့အချိန်ကာလအတွင်းခရီးသွားရဲဘော်တွေကို KNU တပ်မဟာလေးကလိန်လေခေါ်ဆောင်သွားပြီးပြန်ပြီးဆွဲထားတဲ့တဖွဲ့အင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာဇန်နဝါရီလ28ရက်နေ့ကရေးသားဖော်ပြမှုတွေရှိခဲ့ပါတယ်
ချင်းပြည်နယ်မှာချင်းအမျိုးသားတပ်မတော် CNA ဦးဆောင်တဲ့ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့အကြမ်းဖြစ်ပွားတဲ့ဆယ်ရက်တာတိုက်ပွဲအတွင်းစစ်ကောင်စီဘက်က45ယောက်ထပ်မံတေဆုံးခဲ့ပြီးချင်းကာကွယ်ရေးတပ်ဖွဲ့ဘက်ကတော့3ဦးကြဆုံးခဲ့တယ်လို့သိရပါဗယ်ဖေဖော်ဝါရီလ1ရက်နေ့ကနေ17ရက်နေ့အထိချင်းပြည်နယ်မတူပီမြို့နယ်ဇိုတုံဒေသနဲ့တန်တလန်မြို့နယ်တို့မှာတိုက်ပွဲတွေတက်လျှောက်ဖြစ်ပွားခဲ့ကြတယ်လို့ချင်းအမျိုးသားတပ်ဦး CNF ကဖေဖော်ဝါရီလ12ရက်နေ့မှာထုတ်ပြန်လိုက်ပါတယ်မတူပီနဲ့ရေစွာမြို့တို့အကြားဇိုဒုံဒေသမှာအခုလ4ရက်နေ့ကနေ10ရက်နေ့အထိတိုက်ပွဲမှာစစ်ကောင်စီတပ်သားအယောက်40ထပ်မံတေဆုံးခဲ့တယ်လို့ဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချူမြို့နယ်ထဲမှာစစ်တပ်နဲ့မန်လေး PDF တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တပတ်ခန့်ကြာစစ်ဘေးရှောင်ရတဲ့ဒေသခံတွေဟာမတည်ငြိမ်သေးတဲ့အခြေအနေကြားနေရက်ကိုအသီးသီးပြန်သွားကြပြီဖြစ်ပါတယ်ဖေဖော်ဝါရီလ14ရက်နေ့ကပြန်သွားကြတဲ့စစ်ဘေးရှောင်တွေဟာနောင်ချူမြို့နယ်ထဲကလုံခန့်ရွာဝန္နခါပိန်းဝဲပိန်းနုခီနင်းနဲ့ကလာခွဲရွာကရွာသားအယောက်900ခန့်ဖြစ်ကြပါတယ်လက်ရှိချိန်ထိနှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေဟာရွာရီနားမှာနေရာယူထားကြတာကြောင့်အချိန် ွေတိုက်ပွဲပြန်လဲဖြစ်ပွားနိုင်တယ်လို့လဲဆက်ဆောင်ကူညီအဖွဲ့တွေကပြောပါတယ်တိုက်ပွဲတွေစစ်တပ်ကလီရင်နဲ့ပစ်ကိုတာတွေရှိခဲ့ပြီးစစ်တပ်ဘက်က25ယောက်ထက်မနည်းသေဆုံးကြောင်း PDF တွေဘက်က2ယောက်ကြဆုံးခဲ့ပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်ကစစ်ဘေးရှောင်တွေကိုမိုးရသည်မရောက်ခင်နေရက်ကိုပြန်ကြဖို့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဒုဗိုလ်ချုပ်ကြီးထွန်းထွန်းအောင်ဦးဆောင်တဲ့အဖွဲ့ကတွားရောက်ပြောဆိုခဲ့တဲ့အကြောင်းမောင်အေးကနေစူးစီးတင်ဆက်ပေးပါမယ်ရှင
်ရခိုင်ပြည်တင်ရင်အရှန်ရေးနဲ့ဖွံ့ဖြိုးတိုးတားရေးဆိုင်ရာလုပ်ငန်းများညှိနှိုင်းပေါက်ဆက်ရေးဥက္ကဋ္ဌလေးဖြစ်နေဆက်ရေးရာပြည်ထောင်စုဝန်ကြီးလေးဖြစ်တဲ့ဒုဗိုလ်ချုပ်ကြီးထွန်းထွန်းအောင်ဦးဆောင်တဲ့ဝန်ကြီးအဖွဲ့ဟာဖေဖော်ဝါရီလ10ရက်နေ့ကပြင်းနေတဲ့ကစိုက်ပိတ်ရှောက်စခန်းတွေကိုတွားရောက်ခဲ့ပြီးဒီနိုင်မိုးရသည်မရောက်ခံစိုက်ပိတ်ရှောက်တွေကိုနေရက်ပြန်ကြဖို့ပြောဆိုခဲ့ပါတယ်။မောင်ဦးမြို့နယ်ကစိုက်ပိတ်ရှောက်တယောက်ကနေရက်ပြန်ခိုက်ခဲ့တဲ့အခြေအနေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။သူတို့တွေနေပြီက
ကျွန်တော်တို့ကကျွန်တော်တို့ကယ်ဆယ်ရေးကန့်ကိုမိုးမကြမြင်အချိန်မီနေရက်ပြန်ရေးအဲ့လိုပြောတယ်။တော်တဲ့ခိုင်လူကယ်ပြန်ဝင်ကြီးကတော့ဘာမှမပြောဒီတိုင်းထိုင်ကြည့်နေတယ
်။အဲ့ဒီအဖွဲ့မှာဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းတော်လူကယ်ပြန်ဝင်ကြီးဒေါ်သသခိုင်ပြင်းနေသယံဇတရေရဝံကြီးဦးစံထွန်းနဲ့တခြားတာဝန်ရှိသူတွေလည်းပါဝင်ကြပါတယ်အခုလိုနေရက်ပြန်ခိုက်ပေမဲ့ဒေသအခြေအနေအရနေရက်ပြန်ဖို့မဖြစ်နိုင်သေးဘူးလို့ဝံကြီးအဖွဲ့နဲ့တွေ့ဆုံခဲ့တဲ့ရသေးတော်မျိုးကစိုက်ပိတ်လျှောက်စခန်းတာဝန်ခံတယောက်ကအခုလိုပြောပါတယ
်ကျွန်တော်
ကျွန်တော်တို့ကကြောက်ပြီးပြေးလာတာပါအခုလဲနှစ်ဖက်လုံးကရှိနေတော့ကြောက်ပြီးမသွားရဲဘူးသူတို့ပြန်ခိုင်းလဲမသွားရဲဘူးနှစ်ဖက်နှလန်းကရခိုင်တပ်တော်ကလည်းရှိတယ်ဗမာတပ်မတော်ကလည်းရှိနေတဲ့အတွက်အဲ့ဒီနေရာကကြောက်လို့ပြေးလာတာပါအဲ့ဒီနေရာကိုဘယ်လိုသွားမလဲ
နေရပြန်မဲ့စိုက်ပိတ်ချောက်တွေကိုရိခသုံးလစာကျဲငွေ၅သိန်းစီထောက်ပံ့မှာဖြစ်တယ်လို့မိလောက်ပြားစီတော့တဲ့နေအိမ်တွေကိုလည်းပြန်ဆောက်ပေးမယ်လို့ဒုဗိုလ်ချုပ်ကြီးထွန်းထွန်းတော်ကပြောဆိုခဲ့ပါတယ်မပြန်မနေရပြန်ရမယ်ဆိုရင်လေယောဟာနိနာကစိုက်တဲ့စခန်းတွေကိုဖေရှားပေးဖို့လိုတယ်လို့မှိုက်နဲ့စိုက်ကြံလမ်းနှောင်းတွေကိုလေဖေရှားပေးဖို့လိုတယ်လို့အဲ့ဒီစခန်းတာဝန်ခံကပြောပါတယ်အဲ
ကိုဘတော့ဗရာဖို့ဗရာ
ကိုနေရကိုပြန်ရမယ်ဆိုရင်ဗမာတပ်မတော်ကလည်းဆုတ်ရမယ်ရခိုင်တပ်တော်ကလည်းဆုတ်ရမယ်နောက်ပြီးနေမီတွေမှလည်းမိုင်းတွေနဲ့အားလုံးကိုရှင်းပေးရမယ်ကုန်းချောင်းရီချောင်းအရင်လူလောက်ကန်စားတော့လို့ရမယ်ဆိုမှပြန်ဖို့အစီအစဉ်ရှိပါတယ်
ဒုဗိုလ်ချုပ်ကြီးထွန်းထွန်းတော်ဦးဆောင်တဲ့ဝန်ကြီးအဖွဲ့ဟာရသေးတော်ပူးသီးတော်ကြောက်ဖြူနဲ့မောက်တော်မျိုးနေကလှဖို့ခေါင်နဲ့တောက်ပြိုလာဝဲမျိုးတွေကိုလည်းတော့ရောက်ခဲ့ပြီးတဖားနိုင်ငံကိုထွက်ခွာသွားတဲ့သူတွေကိုပြန်လည်လက်ခံရဲ့အစီအစဉ်တွေနဲ့ပတ်သက်လို့တာဝန်ရှိသူတွေနဲ့လည်းဆွေးနွေးခဲ့ပါတယ်ရခိုင်ပြည်မှာ2018ကနေ2020ခုနှစ်ထိရခိုင်တပ်တော်အေအေနဲ့စိုက်ကောက်စီတပ်တော်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ဆုံးခွာရသူသိမ့်နှက်ရှိရှိခဲ့ပေမဲ့တချို့ကနေရက်ကိုပြန်သွားကြပြီးလရှိအချိန်ထိနေရက်မပြောင်းနိုင်သူ6,600ကျော်ရှိနေသေးတယ်လို့ပြည်နယ်အစိုးရရဲ့ဇယံစရာတွေမှာဖော်ပြထားပါတယ
်စစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကနောက်ဆုံးထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရတိုင်းနာပါတီတွေဘာတွေအခက်အခဲဖြစ်နေပါသလဲမိရင်ကြေးရတင်ဆက်ထားပါတယ
်မွန်ညွန့်ရေးပါတီ MUP ဆက်လက်ရည်နိုင်ဖို့မှတ်ပုံတင်သွားမယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ထောင်းအင်းကမွန်ပါတာနဲ့ပြောပါတယ
်။အော်ပူညံကြိုင်ကျိုင်းအဲ
ကျွန်တော်တို့ပါတီအသက်ရှင်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးမှပုံတင်ပါမယ်။ဒီကိစ္စကိုမွန်ရဟန်းတံဃာတော်ရဲ့ပညာရှင်တွေမြို့ချပုဂ္ဂိုလ်တွေစီကအကြံဉာဏ်ယူပါတယ်။ကျွန်တော်တို့ဗဟိုကော်မတီဆုံးဖြတ်ပြီးပါပြီ။ပါတီကိုဆက်လက်ပြီးမှပုံတင်မယ်။ကရင်ပြည်နယ်မွန်ညွန့်ရေးပါတီကိုဖွဲ့စည်းနေတယ်။နောက်ပြီးရန်ကုန်ဘကိုးတနင်္သာရီမှာလည်းဖွဲ့စည်းနိုင်ဖို့ကြိုးစားနေတယ်။
UEC နောက်ဆုံးထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရဆိုရင်တိုင်းရင်းသားပါတီတွေကိုပြည်ထောင်စုသဝန်လုံးမှာစီယုံခွင့်မပြုဘူးဆိုတဲ့သဘောမျိုးတက်ရောက်နေတဲ့အတွက်ရခိုင်မျိုးသားပါတီ ANP အနေနဲ့အခက်အခဲရှိတယ်လို့ဥက္ကဋ္ဌဦးတာထွန်းလှကပြောပါတယ်
မြန်မာနိုင်ငံမှာရှိတဲ့ဗမာလူမျိုးကပေလို့ကျန်တဲ့တိုင်းရင်းသားလူမျိုးတွေကိုပြည်ထောင်စုတနိုင်ငံသဝန်လုံးကိုစီယုံလှုပ်ရှားခွင့်မပြုဘူးဆိုတဲ့သဘောမျိုးအခုထုတ်ပြန်တဲ့နိုင်ငံရေးပါတီအပေါ်တွင်ဥပဒေကအဲ့လိုအတိတ်ပင်မျိုးလဲရောက်တော့တဲ့သဘောဖြစ်နေတယ
်။ဒါအပြင်စစ်ကောင်စီကအစ်ပြတ်ထမ်းလိုက်တဲ့ဒီဥပဒေကြောင့်အချုပ်ပါတီတွေပြက်ကွက်သွားလိမ့်မယ်လို့ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအင်းမောင်ကတုံ့တက်ပါတယ်
။တိုင်းရင်းသားပါတီတွေကတော့ဖြင့်ဒီမပါတီပြည်ထောင်စုပါတီဖြစ်စ조사ရင်လည်းပဲဒီမလူလူကမေးပေးဖို့ကအထက်လိမ့်မယ်။တော့တိုင်းရင်းသားပြည်နေကလွေးပြီးရင်တိုင်းရင်းသားပါတီကိုပေးမယ်မေးဆန္ဒရှင်ကနေလိမ့်မယ်အဲ့ဒါနဲ့ပြည်ထောင်စုပါတီအမိခံလို့ပဲတိုင်းရင်းသားပါတီကိုရင်ဆိုင်ကြရပါလိမ့်မယ်အဲ့
ပါတီကိုစုပေါင်းခွင့်နဲ့ပေးထားတယ်အဲ့လိုစုပေါင်းခွင့်ပေးရင်မိမိပါတီကိုနှစ်ပေါင်းအခြေကျော်ပေါ့ဗျာ2018ခုနှစ်ပြီးတော့ထောင်ကိုဝါ90ကနေရက်တိလာတဲ့ပါတီတွေကမိမိပါတီကိုမိမိပြန်ဖြတ်ပြီးမှပါတီအသစ်နဲ့ပေါင်းဖို့ကလည်းတော်တော်ဖြတ်ကြလိမ့်မယ်ဗျာအချို့ပါတီတွေကလည်းကြောက်ကြွသွားနိုင်တာပေါ့ဗျာပြီးခဲ့တဲ့ဇန်နဝါရီ28ရက်နေ့ကထောက်ပြန်လိုက်တဲ့နိုင်ငံရေးပါတီများမ
ဖွေထားဖို့တိုင်းနယ်ပြည်နယ်တစ်ခုခုမှာဝင်ပြိုင်မဲ့နိုင်ငံရေးပါတီတွေကပါတီဝင်ဥယျာဉ်တထောင်နဲ့ရံပုံငွေ7,100ရှိဖို့လိုတယ်လို့ရက်ပေါင်း60အတွင်းမှတ်ပုံတင်အစ်ပြန်မတင်ရင်တော့နိုင်ငံရေးပါတီအဖြစ်ကနေအလိုလျောက်ဖြစ်သိမ်းပြီးသားဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်စစ်ကောင်စီနယ်မွန်ပစ်တပါတီတို့နေပြည်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်၄ချိန်မြောက်ထပ်မံတွေ့ဆုံခဲ့ပါတယ်ရခိုင်မှာ၁၁ပင်ကပြခွင့်ကိုမူလတန်းအလေတန်းနဲ့တက္ကသိုလ်ဝင်တန်းဆိုင်မီပွဲပြီးတဲ့အထိရန်နာထားဖို့ရခိုင်တပ်တော်ကတားမြစ်ထားပါတယ
်သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပါ။
တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOA American တိုင်းရင်းတောက်ကြနေမနေ့ပိုင်းအတိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805တို့ကနေစက်တိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါက်ခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
။ယူကရိန်းနိုင်ငံတလွှားကိုချက်တပရီနေကရုရှားတပ်တွေကမစ္စိုင်းဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး1ဦးသေဆုံးခဲ့ပြီးတော့9ဦးလောက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားဘက်ကနေပစ်ခတ်တဲ့မစ္စိုင်းဒုံးကျည်36ဆင်းတဲ့က16ဆင်းကိုယူကရိန်းလေကြောင်းကာကွယ်ရေးအဖွဲ့တွေကပြစ်ချနိုင်ခဲ့ကြောင်းနဲ့ရုရှားဘက်ကတိုက်ခိုက်မှုတွေဟာအရင်တွေလောက်အောင်မြင်မှုမရှိတော့ဘူးလို့လည်းပြောပါတယ်။အမေရိကန်ကတော့ချက်တပရီနေမှာပဲပါတီကြီးနှစ်စလုံးကအထက်လွှတ်တော်အမတ်တွေကဥပဒေတရက်ကိုပြတ်ထန်းပစ်လိုက်တာဖြစ်ပြီးတော့ဒီပြတ်ထန်းမှုအရရုရှားအစိုးရအတွက်တိုက်ခိုက်ပေးနေတဲ့ခြေဆန်းအဖွဲ့ Wagner Group ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကနေတတ်မှတ်ပေးရမှာလည်းဖြစ်ပါတယ်။တရုတ်နဲ့အမေရိကန်တို့ကြားတင်းမာမှုတွေဖြစ်ပွားစေခဲ့တဲ့တန်ရက်ဖြစ်ပွဲတေထောက်လိုင်းမိုးပြံပူပေါင်းကိစ္စနဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှီဂျင်ဖင်နဲ့ဆွေးနွေးသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချက်တပရီနေမှာပြောကြားလိုက်ပါတယ်။မိုးပြံပူပေါင်းအပြင်အလက်စကာကနေဒါနဲ့မီရှိဂန်ပြည်နယ်တွေပေါ်မှာပြီးခဲ့တဲ့ရက်ပိုင်းကပြန်တန်းခဲ့တဲ့အမည်မသိယာဉ်တွေကိုလည်းအမေရိကန်ဘက်ကပြစ်ချခဲ့တာဖြစ်ပါတယ်။ဒီဖြစ်ပျက်တွေဟာတရုတ်နဲ့အမေရိကန်တို့ကြားတန်တမာရေးနဲ့ရှစ်ဖက်ဆိုင်ရာဆက်ဆံရေးတွေကိုဆက်လက်ဖွင့်လှစ်ထားဖို့အရေးကြီးတယ်ဆိုတာကိုဖော်ပြလိုက်တာဖြစ်ပြီးအမေရိကန်နေနဲ့တရုတ်နဲ့နောက်ထပ်ရှေးတိုက်ပွဲအစ်စ်ကိုတော့လုံးဝမဟုတ်ဘူးလို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သနီဘလင်ကင်နဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီတို့ဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့မြန်မာအရေးဖြည့်ရှင်းဖို့ကြိုးစားတာအပါအဝင်ဒီနှစ်2023ခုနှစ်အတွင်းအင်ဒိုနီးရှားရဲ့အာဆီယံဆိုင်ရာဦးစားပေးဆောင်ရွက်မဲ့ကိစ္စတွေကိုကြာတဲ့ပြည်နယ်မှာဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Press ကအကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေးနေတဲ့စာနယ်ဇင်းကအကူအညီကိုဖျက်တောက်လိုက်မယ်ဆိုရင်ကြီးမားတဲ့ကပ်ဘေးကျုံလာရနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါရယ်
တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့အတန်လွင့်အစည်းအဝေးတွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရေးမှူးအဖြစ်နဲ့ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဇင်ဒါအဗ်ဒူရာမန်တို့ဖြစ်ပါတယ်ဒီကနေ့ VOA ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစည်းအဝေးတွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်ကတော့အစည်းအဝေးမှုဖြစ်တာဝန်ယူခဲ့သူဇော်မိုးဇော်ဖြစ်ပါတယ်ခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.